Welcome to the Voice of America in Burmese.
Minglam nang khin ma sha. Washington ni review American tan ga ni 2020 August 31 ye. Tanin la ni manai khin season dwe go Myanmar san lo jing ma ne 6 nai ga ni 9 nai thi. Line no meter 2440 ne 51. Line line meter 190 ro ga ni thaut lwin pe ni ba bi. Jama khin myo tat ba.ဒီမနက်ခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်။အိန္ဒိယနိုင်ငံမှာတနင်္လာနေ့ကကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူ 9,900 နီးပါးဖြစ်သွားပြီးဒါဟာကမ္ဘာမှာဒီကာယောဂါဆဖြစ်ချိန်ကစပြီးတရက်အတွင်းအကူးဆက်ခံရသူအများဆုံးဆန်းချိန်တင်သွားပါတယ်။တရက်ကိုအကူးဆက်ခံရသူ 9,000 ခွဲကျော်ဖြစ်နေတာအခုဆို၄ရက်ဇက်တိုက်ရှိနေပါပြီ။လူရေ 1.4 ဘီလီယံရှိတဲ့အိန္ဒိယနိုင်ငံဟာကမ္ဘာမှာဒီယောဂါအကူးဆက်မှုတက်တဲ့အများဆုံးပါ။အိန္ဒိယနိုင်ငံမှာအကူးဆက်ခံရသူက3000ခွဲကျော်ရှိပြီးသေဆုံးရသူက6000ခွဲနီးပါးရှိနေပါတယ်။ဥရောပတိုက်ကမြို့ကြီးအတော်များများမှာတော့ကူးစက်မှုနောက်တစ်ချီပြန်တွေ့လာရခြင်းကစပြီးကိုဗစ် -19 အတွက်ကန့်သတ်မှုတွေပြန်ပြီးချထားတာကိုကန့်ကွက်တဲ့ဆန္ဒပြမှုတွေစနေနေ့ကတွေ့နေရပါတယ်။ကမ္ဘာတစ်လုံးမှာကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူဟာတနင်္ဂနွေနေ့မှာ25သန်းကျော်သွားပြီဖြစ်ပြီးသေဆုံးရသူက8000ခွဲနီးပါးရှိနေပါတယ်။အမေရိကန်နိုင်ငံမှာတော့အကူးဆက်ခံသူ6သန်းနီးပါးနဲ့သေဆုံးရသူ2သိန်းနီးပါးရှိပါတယ်။အမေရိကန်ပြည်ထောင်စု Oregon ပြည်နယ် Portland မြို့မှာလူမဲတွေအသက်လည်းအရေးပါတယ်ဆိုတာကိုပြသတဲ့ Black Lives Matter ဆန္ဒပြသူတွေနဲ့သမ္မတ Donald Trump ကိုထောက်ခံသူတွေကြားအရေးကြီးဖြစ်ပွားရာကနေစနေနေ့ညပိုင်းမှာအမျိုးသားတဦးသတ်နှစ်မှန်သေဆုံးခဲ့ရပါတယ်။သမ္မတကိုထောက်ခံသူတွေအပြစ်ပါတဲ့ရန်နဲ့ချီတဲ့ truck ကားတွေမြို့ထဲဝင်လာခဲ့ပြီးတချို့ကကားပေါ်ကနေရန်စုံဆေးထည့်ထားတဲ့တနတ်တွေနဲ့ပစ်ခဲ့တဲ့အတွက်လမ်းပေါ်ကဆန္ဒပြသူတွေကလည်းရရပစ္စည်းတွေနဲ့ပြန်ပြီးပစ်ပေါက်ခဲ့ကြတာပါအဒီကယုံတွင်တနတ်တန်တွေကြားခဲ့ရပြီးလူတဦးရင်ပတ်မှာတနတ်ထိမှန်တာတွေ့ခဲ့ရကြောင်းနဲ့ရှိတ်ကူတမှုပေးပေမဲ့တေဆုံးသွားကြောင်းရဲကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်ပေါ်တလန်ရဲချုပ်ကတော့ဒီလိုအကြမ်းဖက်မှုကလုံးဝလက်ခံနိုင်စရာမရှိကြောင်းနဲ့ဒီကိစ္စအတွက်တာဝန်ရှိသူကိုဖမ်းမိဖို့ကြိုးစားနေတယ်လို့ပြောပါတယ်။မေ25ရက်မင်းနီဆိုတာပြည်နယ်မင်းနီယာပိုးလစ်မြို့မှာလူမဲမျိုးသားဂျော့ချ်ဖရိုက်လူပြူရဲဖမ်းထားစဉ်တေဆုံးခဲ့တဲ့နောက်ပိုင်းရဲတွေရဲ့ရက်ဆက်တဲ့လုပ်ရည်နဲ့ခွဲခြားဆက်ဆံမှုတွေအဆုံးသတ်ရဲ့အတွက်ဆန္ဒပြမှုတွေဟာပေါ်တလန်မြို့မှာဖြစ်ပွားနေတာအခုဆို3လရှိပါပြီ။ဘယ်လာရုစ်နိုင်ငံမှာသမ္မတအလက်ဇန္ဒားလူကာရှန်ကိုရဲ့66နှစ်မြောက်မွေးနေ့ကျောက်တဲ့တနင်္လာနေ့မှာလဲတောင်းနဲ့ချီတဲ့ပြည်သူတွေကသမရနှုတ်ထွက်ပေးဖို့မြို့တော် Minsk မှာဆက်ပြီးဆန္ဒပြတောင်းဆိုနေကြပါတယ်။မဲမသမာမှုတွေရှိနေတယ်လို့ကြေကြေပြန့်ပြန့်ပြောနေတဲ့ဩဂုတ်လ9ရက်ရွေးကောက်ပွဲမှာသူနိုင်ရချောင်း26နှစ်ကြာအုပ်ချုပ်ခဲ့တဲ့သမရလူကာရှန်ကိုကကြေညာခဲ့တာဖြစ်ပြီးမဲမသမာမှုတွေရှိတယ်ဆိုတာကိုလည်းသူကလက်မခံပါဘူး။ရွေးကောက်ပွဲမှာအဓိကပြိုင်ဘက်ဖြစ်တဲ့အတိုက်ခံခေါင်းဆောင်ဆဗီယက်လာနာတီရှန်နော့စကယာကတော့ဒီရွေးကောက်ပွဲရလဒ်ကိုသူဘယ်တော့မှလက်ခံမှာမဟုတ်ကြောင်းလစ်သူရေးနီးယားနိုင်ငံကိုထွက်မပြေးခင်မှာပြောခဲ့တာပါပြပကိုထွက်ပြေးရတာကလည်းသူ့သားသမီးတွေလုံခြုံရေးကြောင်းလို့ပြောပါတယ်ဘယ်လာရုစ်နိုင်ငံမှာရွေးကောက်ပွဲရလဒ်အကျညာခဲ့ခြင်းကဆက်ပြီးဆန္ဒပြမှုတွေနဲ့မတည်မငြိမ်ဖြစ်နေတာပါတနင်္ဂနွေနေ့မှာလဲသမရနေပတ်လည်မှာဆန္ဒပြကြတာဖြစ်ပြီးထောင်ကားတွေမိသက်ပိုက်ကားတွေနဲ့အသင့်ရှိနေတဲ့ရဲတွေနဲ့ရင်ဆိုင်ခဲ့ရတာပါဖန်ခါသူကအ ਨੇ ဆုံးတရအစိတ်လောက်ရှိပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့တနင်္လာနေ့မှာသမ္မတလူကာရှန်ကိုကိုတယ်လီဖုန်းဆက်ပြီးမွေးနေ့ဆုတောင်းပေးခဲ့တဲ့အပြင်မော်စကိုကိုအလဲလာဖို့ပါဖိတ်ခေါ်ခဲ့ပါတယ်။ဂျာမနီနိုင်ငံဘာလင်မြို့မှာဆန္ဒပြသူတွေစနေနေ့ကရက်စတက်ဂျာမန်လွှတ်တော်အဆောက်အဦကိုဝင်ရောက်စီးနှင်းဖို့အတွက်ကြိုးစားခဲ့တာဟာနိုင်ငံဒီမိုကရေစီပြရုပ်ကိုတိုက်ခိုက်တဲ့လက်မခံနိုင်စရာဖြစ်ရတစ်ခုဖြစ်ကြောင်းဂျာမနီသမ္မတ Frank Walter Steinmeier ကတနင်္ဂနွေနေ့မှာပြောပါတယ်ဒီလိုကိစ္စမျိုးကိုဘယ်တော့မှလက်ခံမှာမဟုတ်ကြောင်းလဲသမ္မတက Instagram မှာရေးပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတားဆီးဆန်ရဂျာမနီဆိုအထုတ်ပြန်တဲ့ကန့်သက်ချက်တွေကိုလက်မခံတဲ့ဆန္ဒပြသူ 38,000 လောက်ဟာစနေနေ့ကဘာလင်မြို့တော်မှာစုဝေးဆန္ဒပြရကနေညနေပိုင်းလောက်မှာအခုလိုဖြစ်ပွားခဲ့တာပါနောက်ပိုင်းမှာတော့လူချင်းခတ်ခွာခွာနေဖို့ထုတ်ပြန်ချက်ကိုမလိုက်နိုင်တဲ့အတွက်လို့ပြောပြီးရဲတွေကဆန္ဒပြသူတွေကိုလူစုခွဲခဲ့ပါတယ်
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင်
တော်ဝင်းမင်ပါတနင်္လာနေ့မနေ့ VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးပြောပြနေပါတယ်မြန်မာနိုင်ငံထက်ကိုဗစ်ပိုးထပ်တွေ့သူအခုနောက်ဆုံးမနေ့ညထုတ်ပြန်ချက်အရ26ဦးရှိပြီးအများစုကကူးစက်မြန်နေတဲ့ရခိုင်ပြည်နယ်ကဖြစ်ကရခိုင်ခီးတွားရာဇဝင်မရှိသူရန်ကုန်က2ဦးလည်းပါပါတယ်တက်ခွဲနမူနာပေါင်း1253ခုကိုမနေ့ကစစ်ဆေးခဲ့တာမှာအခုလိုထပ်တွေ့တာကြောင့်တနင်္ဂနွေလုံးမှာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း985ယောက်ရှိသွားပြီးတူးပြန်ကောင်းလာတာကြောင့်စုစုပေါင်းပြန်ကောင်းလာသူကထပ်ဝက်ခံအဖြစ်352ဦးအထိရှိကြောင်းကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနကမနေ့ည7နာရီမှာထုတ်ပြန်လိုက်ပါတယ်ဒီကူးစက်ခံရသူအလုံးဟာတိပခီးသွားရာဇဝင်မရှိကြပဲဘဲကကူးစက်မှန်းမသိတဲ့လူနာ2ဦးကလွဲပြီးအလုံးကပြည်ရင်ပိုးကူးဆက်စစ်ဆေးတွေ့ရှိထားသူတွေနဲ့ထိတွေ့ခဲ့သူဒါမှမဟုတ်ကူးဆက်မြန်ရခိုင်ခီးသွားရာဇဝင်ရှိထားကြသူတွေပါဒီထူးခြားတဲ့လူနာနှူးကတော့ရန်ကုန်ပစွန်တော်ကအသက်32နှစ်ကျော်နိုင်ငံသားသွားဖို့ပိုးစစ်သူအမျိုးသားတူနဲ့မင်္ဂလာတုံကအသက်68နှစ်ကျော်မြောက်ကလာဆေးရုံမှာတန်တရားလူနာဖြစ်စောင့်ကြည့်ခံရတဲ့အမျိုးသမီးဖြစ်ပါတယ်နောက်ဆုံးပိုးတွေ့သူအများဆုံးဖြစ်တဲ့ရခိုင်ပြည်နယ်က21ယောက်ပါခဲ့ပြီးကျန်9ယောက်ကရန်ကုန်တိုင်းကပါရခိုင်ပြည်နယ်က21ယောက်ထဲမှာလဲစစ်တွေကအများဆုံး10ယောက်ပေါတော့က6ယောက်မင်းပြားက4ယောက်ပုံနာကျုံက2ယောက်နဲ့ကြောက်တော်က1ယောက်ဖြစ်ပါတယ်ရန်ကုန်တိုင်းမှာကျန်တဲ့ဒီနေ့ပို့တွေ့သူတွေကတော့လှိုင်က2ယောက်နဲ့မြောက်တကုံမြို့က1ယောက်စီဖြစ်ပါတယ်ခင်ဗျလာမယ့်ရွေးကောက်ပွဲကိုယ်စားလှယ်စီးရင်ထွက်လာချိန်မှာရခိုင်ပြည်နယ်လွှတ်တော်မှသူကတော့တားဖြစ်သူတက်မတော်ပုံမူဟောင်းအေးအေးရခိုင်တက်ဆဲဝင်သွားလို့ရွေးကောက်ပွဲပိတ်ပင်ခံလိုက်ရပါတယ်ကြောက်ဖြူမြို့နယ်မှာဦးဖိုးဆန်ရဲသားတန်ချက်ကတက်ကပုံမှုအောင်မြင်ဆုံးအနေနဲ့လွန်ခဲ့တဲ့နှစ်နှစ်ကအေးအေးရခိုင်လက်နက်ကိုင်ရဲ့အဖွဲ့တွေကူးပြောင်းသွားလို့လက်ရှိသူ့မဲဆန္ဒနယ်မြေအမှတ်နှစ်မှာဝင်ပြိုင်မှုပယ်ဖျက်ခံလိုက်ရတာပါလို့ရခိုင်မျိုးသားပါတီ ANP ပြောခွင့်ရကဆိုပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကရခိုင်မှာမဲအများဆုံးနိုင်ခဲ့ပြီးရခိုင်လွှတ်တော်ကိုအခုဦးဆောင်ထားတဲ့ဒီ ANP ပါတီပြောခွင့်ရဒေါ်အင်းနုစင်ကအခုလိုညင်းလိုက်တာအတွက်အထောက်ထားမပေးလိုက်ဘူးလို့ဆိုပါတယ
်ဦးဖိုးဆန်ကိုတီတောင်စုကော်မရှင်ကနေပြီးတော့ဒီ2020ရွေးကောက်ပွဲကိုယ်စားလှယ်လောင်းဖြစ်ကပြဖြတ်တယ်ဆိုတော့အကြောင်းကြားစာကိုခရိုင်ကော်မရှင်ကခေါ်ပြီးတော့ပြောတယ်တဲ့
ကြည့်နေလဲဖြစ်တဲ့ဒေါ်အင်းနုစင်ကရွေးကောက်ပွဲဥပဒေပုံမှန်30ဓာတ်ရင်မဟုတ်ဖြစ်တဲ့တောင်းကျဲသူနဲ့ဆက်သွယ်ရှိတယ်ဆိုတာနဲ့ညီဆွနဲ့ဆိုပြီးအခုလိုလွှတ်တော်ကိုယ်စားလှယ်လောင်းစင်းကနေပြဖြတ်လိုက်ပေမဲ့ခရိုင်ရုံးကအထောက်အထားမပေးလိုက်ဘူးလို့ဝေဖန်လိုက်ပါတယ်ဒါအပြင်ဒေါ်အင်းနုစင်ကပဲဥဖိုးဆန်အနေနဲ့လည်းအခုလိုသူ့သားနဲ့ဆက်သွယ်မရှိကြအောင်ရွေးကောက်ပွဲကော်မရှင်ကိုပြောလာပြီးဖြစ်တဲ့နောက်အယူခံတင်ခဲ့ရမှာလဲဒီကော်မရှင်ဘက်ကလက်မခံခဲ့ဘူးလို့ပြောတာကြောင့်ဆိုပါတယ်။တရုတ်နိုင်ငံရဲ့ထိုင်ဝမ်အသိမှတ်မပြုရေးကိုဆန့်ကျင်ပြီးချက်နိုင်ငံအထက်လွှတ်တော်ဥက္ကဋ္ဌနဲ့အဖွဲ့ထိုင်ဝမ်ကို6ရက်တာခရီးမနေ့ကစရောက်သွားပါတယ်။ဒီလွှတ်တော်ဥက္ကဋ္ဌမီလော့စ်ဘီဆယ်ကဒီခီးစင်ကချက်နိုင်ငံဒီမိုကရေစီအပြောင်းလဲကိုဦးဆောင်ခဲ့တဲ့ကွယ်လွန်သူငြိမ်းချမ်းရေးနိုဘယ်ဆုရှင်ဗာကလတ်ဟာဗာရဲ့စိတ်ဓာတ်ကိုဂုဏ်ပြုဖို့ဖြစ်တယ်လို့ဆိုပါတယ်။ဒီခီးစင်ကနှစ်ဖက်ကြားစီးပွားရေးနဲ့ယဉ်ကျေးမှုချိတ်ဆက်မှုတွေအကြောင်းအစ်မြင့်ဆုံးဆွေးနွေးဖလှယ်ကြမယ်ပထမဆုံးပွဲပါလေလာသုံးသက်သူတွေကတော့တရုတ်နိုင်ငံရဲ့သူ့တနိုင်ငံတဲ့အသီးမှတ်ပြည်ရဲ့အတင်းဖီအားပေးလုပ်တဲ့တန်တမာရေးချက်နိုင်ငံမှာတော့မအောင်မြင်တော့ဘူးဆိုတာကိုဒီခီးစင်ကပြလိုက်တာလို့ VOA ကိုရှင်းပြပါတယ်ဒါပေမဲ့ချက်နိုင်ငံဖွဲ့ဝင်ဖြစ်တဲ့ဥရောပသမဂ္ဂတစ်ခုလုံးကနောက်ကလိုက်လို့မလားဆိုတာကတော့စောင့်ကြည့်ရအောင်ပါလို့ဒီသုံးသက်သူတွေကဆိုပါတယ်ချက်နိုင်ငံအနေနဲ့One China Policy လို့ခေါ်တဲ့တရုတ်နိုင်ငံတခုရဲ့အသီးမှတ်ပြည်ရေးကိုတရားဝင်လက်ခံထားပေမဲ့ထိုင်ဝမ်နဲ့တော့အလွတ်တဘောဆက်ဆံရေးထားရှိလာခဲ့ပါတယ်ခင်ဗျ။ကမ္ဘာဘောလုံးကျော်မော်လိုင်နယ်မက်ဆီရဲ့ဘာစီလိုနာအသင်းစာချုပ်တတမကုံသေးဘူးလို့လာလီဂါစပိန်အမှတ်ပေးဘောလုံးပြိုင်ပွဲကထုတ်ပြန်လိုက်ပါတယ်။အခုလိုထုတ်ပြန်လိုက်တာကမက်ဆီအနေနဲ့ဒီဘာစီလိုနာကလပ်အသင်းကနေနှုတ်ထွက်ခြင်းကြီးလို့ထင်မှတ်မထားတဲ့ကြေညာချက်ထွက်လာပြီးရပိုင်းတွင်းနဲ့သူ့ဘောလုံးရာသီမတိုင်ခင်ကျန်းမာရေးစစ်ဆေးဖို့ပြက်ကွက်ပြီးနာယီပိုင်းတွင်ထွက်လာခဲ့တာပါအာဂျင်တီးနားနိုင်ငံသား33နှစ်အရွယ်မက်ဆီနဲ့အခုလိုကျမ်းမာရေးစစ်ဆေးဖို့မလာရောက်တာကသူ့ဘောလုံးတက်တန်းတစ်လျှောက်လုံးတွဲလာခဲ့တဲ့ကလပ်အသင်းကလည်းနှုတ်ထွက်ဖို့အပြတ်ဆုံးဖြတ်ထားတာကိုရည်ညွှန်းနေတယ်လို့သုံးသက်သူတွေကဆိုပါတယ်နှစ်လိုက်ကမ္ဘာအကောင်းဆုံးဘောလုံးသမားဆုကို6ကြိမ်စခုခဲ့တဲ့မက်ဆီနဲ့ကတော့စာချုပ်ထဲကအပိုက်တစ်ပိုက်ရငွေအရောပေးစရာမလိုပဲရွှေပြောင်းခွင့်ရှိထားတယ်လို့ဆိုပါတယ်ဒါပေမဲ့ဘာစီလိုနာနဲ့အခုလာလီဂါတို့ကတော့အခုလိုလုပ်ပိုင်ခွင့်မရှိဘူးလို့ညင်ထားပါတယ်။ဒီစပိန်ဘောလုံးပြိုင်ပွဲအုပ်ချုပ်ရေးဖွဲ့ကဘာစီလိုနာအနေနဲ့မက်ဆီရဲ့တောင်းဆိုချက်ကိုခွင့်ပြုပေးနိုင်တဲ့တခုတည်းသောနည်းလမ်းကတော့သူ့အနေနဲ့အမေရိကန်ဒေါ်လာ833သန်းအရောပေးဖို့အချက်ကိုလုပ်ပေးမှဖြစ်မယ်လို့ဆိုပါတယ်ခင်ဗျ။ တနင်္လာမနက်ခင်းသတင်းတွေကိုဒေါက်ခင်မျိုးစင်နဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VOA ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့အပတ်စဉ်ခဏတွေကိုနားဆင်ရတော့မှာပါခင
်ဗျရခိုင်ပြည်နယ်စစ်တွေမှာ COVID-19 ကူးစက်ခံထားရသူတွေအတွေ့နောက်ထပ်ပြင်ဆင်ထားတဲ့ဂရင်းနီးယား130ကျန်းရှိနေပြီးဒီထက်များလာရင်တော့စစ်တွေတက်ကတူမှာတိုးချဲ့ဖို့နောက်ဆုံးအဆင့်အနည်းနဲ့အိမ်မှာပဲထားပြီးကုသမှုပေးဖို့အထိစဉ်းစားသုံးသပ်နေတဲ့အကြောင်းတင်ပြပါမယ်ကျမတင်ကြီးထိုက်ပါမြန်မာနိုင်ငံတွင်ကိုဗစ် -19 ကူးစက်မှုအများဆုံးဖြစ်တဲ့စစ်တွေကဂရင်း900ဆန့်ဆေးရုံကြီးမှာတနင်္ဂနွေနေ့အထိကိုဗစ် -19 ကူးစက်ခံရသူလူပုဂ္ဂိုလ်182ဦးကိုကုသဆောင်ရှောက်မှုပေးနေပါတယ်နောက်ထပ်ကိုဗစ် -19 ကူးစက်ခံရသူတွေအတွက်ဂရင်းနီးယား130ထပ်ပြီးပြင်ဆင်ထားတယ်လို့စစ်တွေဆေးရုံအုပ်ကြီးဒေါက်တာဇော်လွင်က VOA ကိုပြောပါတယ်။
အဲကျွန်တော်တို့ကလေပထမက100နောက်100ပေါ့။အဲ့တော့စူရာကျော်ဒီမှာ200ပေါ့နော်။200ရေသူလားပြည်သူနဲ့ကျောင်းက40ဆို240ပေါ့။အဲ140မှာကျွန်တော်တို့ကအခုဒီနေ့ညနေထက်တဲ့ဖြောင်းတဲ့ပေါင်းရေကျော်180အဲဒါပေါ့နော်။အဲ့တော့ဒီမှာကျွန်တော်တို့ကအဲဆေးရုံမှာလည်း60ခါကိုဒါရှိသေးတယ်ပေါ့။again เนี่ยဒီနေ့ဘူအများကြီးတော့ကျွန်တော်တို့ဟိုတိုင်းရင်းစီးလို့မှာ150အစားရှိပါတယ်အဲ့တော့ကျွန်တော်တို့ရဲ့ green လုတ်အထမ်းမဲ့ green လုတ်ကလည်းကျွန်တော်တို့130ခန့်ရှိပါတယ်ဗ
ျဒီထက်ပိုပြီးလိုအပ်လာရင်တော့စစ်တွေတက်ကတူကိုအသုံးပြုဖို့ဆွေးနွေးထားပြီးဆေးရုံမှာလက်ရှိတက်ရောက်ကုသသူတွေတဲကယောဂါတက်တာသူတွေကိုတီးခြားခွဲပြီးနေရာပြောင်းရွှေ့ဖို့ကိုလည်းစီစဉ်ထားပါတယ်တကယ်လို့လိုအပ်လာခဲ့ရင်တော့အိမ်မှာပဲထားပြီးကုသမှုပေးဖို့အထိဆွေးနွေးထားတယ်လို့ပြောပါတယ်
။ကျွန်တော်က whole process ကို whole မှာထားပြီးတော့ယောဂဖြစ်လာတယ်ဆိုရင်ဒါဆေးရုံကို contact လုပ်ပြီးတော့ဒါဖုန်းနဲ့တော့လည်းကောင်းအဲဆေးရုံတို့ဒါကျွန်တော်ဆေးရုံအမြူလာသွားချူတာပဲကောင်းပါတော့။အဲအဲ့လိုမျိုးကတော့ဒါကျွန်တော်တို့ပြည်တော်စုအဆင့်နဲ့ကျွန်တော်ပြည်내ဆေးရုံဆိုတာလူကြီးများကလည်းအဲအဲ့ဒီဟာကိုပဲအထူးဝှက်ဆိုင်ပြီးတော့ဒါဆွေးနွေးနေကြတယ်ဆိုတာဒါရှိပါတယ်။နော်အဲ့လိုမျိုးဟိုနောက်ပိုင်းတကယ်ဟိုများလာမယ်ဆိုတဲ့ဒါမျိုးအဲ့ဒီနေလို့လေဒါဟိုပြောလို့ရတဲ့နေရာတခုရှိတယ်ပေါ့နော
်လက်တလုံးအချိန်နေမှာတော့ COVID-19 ကူးစက်ခံရသူပုံကိုယ်တွေကိုအိမ်မှာထားပြီးကုသမှုပေးရမယ်အခြေအနေမရှိသေးကြောင်းနဲ့ဆေးရုံမှာကျန်းမာကုသမှုပေးတာကယောဂါပြန့်ပွားကူးစက်မှုကိုပါထိချုပ်ဖို့ရည်ရွယ်ဆောင်ရွက်တာလို့စစ်တွေဆေးရုံအုပ်ကြီးကပြောပါတယ်အခုရခိုင်က COVID-19 ကူးစက်မှုကပြန်ပွားမှုနှုံများပြီးယောဂပြင်းထန်မှုနည်းတယ်ဆိုပြီးပြောဆိုနေကြတဲ့အပေါ်မှာလဲစစ်တွေဆေးရုံအုပ်ကြီးဒေါက်တာဇော်လွင်ကသတိပေးပါတယ်
။ဟိုတအားကြီးနဲ့မကြောက်ပါနဲ့။ဒါတော့လုံးဝမကြောက်ဘူးတဲ့မနေပါနဲ့နော်။အဲ့တော့ဆိုတာတော့ဒီကူးစက်မှုမရှိအောင်ချင်းချောင်းရမယ်။ကူးစက်မှုမရှိအောင်တော့ဒီနေရာမှာဖြစ်ပါတယ်။အဲနောက်ပြီးတော့အခုပြောချင်တာကဒီကျွန်တော်တို့ဇင်းဟိုတက်တဲ့ဒုနာမျိုးရဲ့အနေအထားဒီအခုလက်ရှိကျွန်တော်တို့ကတူဘွတ်တော့တနက်ပတ်လောက်ပဲရှိတဲ့အချိန်တွင်းမှာဒီလိုဖြစ်ပေမဲ့အဲနောက်တစ်ပတ်ပေါ့အသက်ပြည့်လို့နေရာမျိုးမှာယောဂရဲ့ဟိုကြောက်လဲမှုကဘယ်လိုဖြစ်လဲဆိုတာကျွန်တော်တို့ကဟိုအတိအကျမတွန်းနိုင
်စစ်တွေဆေးရုံကြီးမှာတော့ COVID-19 လူနာတွေနဲ့ COVID-19 လူနာမဟုတ်သူတွေကိုတီးခြားအဆောင်တွေခွဲထားပြီးဆေးရုံသုံးပစ္စည်းတွေဆေးရုံဝန်ထမ်းတွေလည်းခွဲခြားထားပါတယ်ကုသရေးပိုင်းအတွက်နောက်ထပ်ရောက်လာမယ့်အကူအညီတွေလည်းရှိတာကြောင့်လုံလောက်မှုရှိမှာပါလို့ဆေးရုံအုပ်ကြီးဒေါက်တာဇော်လွင်ကပြောပါတယ်မြန်မာနိုင်ငံမှာအခုအချိန်ထိ COVID-19 ကူးစက်ခံရမှုရှိမရှိကျဲကျဲပြန့်ပြန့်မစစ်ဆေးနိုင်သေးပါဘူးဗိုင်းရပ်စ်ကူးစက်ခံရသူတွေနဲ့ထိတွေ့ဆက်ဆက်မှုရှိသူတွေကိုပဲတီးတန့်ခွဲထုတ်စစ်ဆေးနေတာဖြစ်ပါတယ်လက်ရှိအချိန်ထိ COVID-19 စစ်ဆေးထားသူတနင်္ဂနွေနေ့အထိ36,000နီးပါးရှိပြီးပိုးကူးစက်ခံရသူ985ဦးတွေ့ထားတာပါဆောင်ချီနေရသူက9624ဦးရှိပြီးလက်ရှိအချိန်ထိ COVID-19 ကြောင့်သေဆုံးသူ6ဦးရှိတယ်လို့အစိုးရကထုတ်ပြန်ထားပါတယ်ရှင်။ကျမတင်ကြီးထိုက်ပါ
။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။မြန်မာနိုင်ငံကတချို့သောမွတ်စလင်တွေနဲ့ဟိန္ဒူတွေဟာမှတ်ပုံတင်တစ်ခုလက်ဝဲပိုင်ဆိုင်ခွင့်ရဖို့ကိစ္စမှာခွဲခြားဆက်ဆံခံနေရတယ်လို့မြင်ကြပြီးဒါမဲ့2020ရွေးကောက်ပွဲမှာမဲပေးခြင်းပေမဲ့မပေါ်နေမရှိလို့အခက်ကြုံနေရတာကိုညှိတွားပြောကြတဲ့အကြောင်း AFP သတင်းတပုတ်ကိုပြောပြခြင်းပါတယ်။အရွယ်ရောက်သူလူငယ်တန်းချီရှိတဲ့မြန်မာနိုင်ငံမှာမိထီလာမျိုးကအစ္စလမ်ဘာသာဝင်မန့်မီတန်နာမောင်လဲပါဝင်ပြီးဒါမဲ့နိုဝင်ဘာရွေးကောက်ပွဲမှာပထမအဆုံးအကြိမ်မဲပေးခွင့်ရဖို့ရင်ခုန်နေခဲ့သူပါ။သူအသက်18နှစ်ပြည့်ပြီဖြစ်ပေမဲ့မပေါ်နေသွားလို့တော့လေအခုထိမပေါ်နေထုံမပြေးတာကြောင့်မ ဒီရွေးကောက်ပွဲမှာမဲပေးခွင့်မရတော့မှာကိုစိုးရိမ်နေပါတယ်တက်တူရွယ်လူဗုဒ္ဓဘာသာဝင်လူငယ်တွေမှတ်ပုံနဲ့အလွယ်တကူရနိုင်ခြင်းမှာဘာသာကြားဖြစ်တဲ့သူကိုမြို့နယ်လောင်းဝကအရာရှိတွေကတနှစ်ကြာလာတဲ့အထိမှတ်ပုံနဲ့ထုံမပေးတာကခွဲခြားဆက်ဆံတယ်လို့ခံရကြောင်းပြောပါတယ
်ဘုဖို့နေရကျွန်တော်သူများလေးရတယ်ကိုလေးရတယ်ရကျွန်တော်ပေါ့ရွယ်လူချင်းတို့မှာသူလေးရှိကိုလေးရှိဖြစ်ကျွန်တော်အကြောင်းမှဆိုလို့ရှိရင်ဒီတောင်းမှတတော်လေးကြီးဟုတ်တယ်မလားအကုန်လုံးလုတ်ပြရဆိုလို့ရှိရင်ဘာသာကြားတွေကခွဲခြားတယ်လို့ပြောလုတ်ပြရပါခင်ဗျာပေါ့အကုန်လုံးလုတ်ပြရမှာပေါ့အဲ့ဒါတော့ခွဲကြရလို့ခင်ဗျာဘာကိုလဲဒီနိုင်ငံမှာနေရလေဘာသာကြားရှိပါရှိရူပိုင်ကိုရှင်အုပ်ချုပ်သူ
မြန်မာနိုင်ငံကမွတ်စလင်အများစုဟာမှတ်ပုံနဲ့တခုရဖို့လာဝကဝန်ထမ်းတွေကိုလက်ထိုးနေရတယ်လို့မိဒီလာမြို့ကန်မွတ်စလင်တချို့ကပြောပါတယ်မှတ်ပုံနဲ့တခုရဖို့အတွက်အ ਨੇ စုံကြံ့ငွေ၅သိန်းပေးရတယ်လို့ AFP ကိုပြောပါတယ်ဒါပေမဲ့အမည်မဖော်လိုတဲ့လာဝကအရာရှိတဦးကတော့ဒီဆူဆွဲချက်တွေမဟုတ်မှန်ကြောင်းညင်းဆိုပါတယ်မြန်မာတနေငံလုံးမှာမွတ်စလင်လူဦးရေ 4.1% ရာခိုင်နှုန်းကျော်ရှိတာပါ2015ရွေးကောက်ပွဲအပြီးမျှော်လင့်ချက်ထားခဲ့ပေမဲ့ခွဲခြားဆက်ဆံမှုရှိနေစေကိစ္စမှာစိတ်တကြစရာတွေကြုံလာရတယ်လို့မိတီလာမျိုးကဗလီဆရာတူဦးဖြစ်တဲ့ဦးမောင်ချိုးကပြောပါတယ
်။ဒေါ်အောင်ဆန်းစုကြည်တက်လာတော့အများကြီးမျှော်လင့်တာပေါ့လေ။သူတက်လာရင်တော့ဒီလိုဖြစ်လာမယ်ဆိုတော့အဲ့တော့အခုသူတက်လာတော့အဲ့လိုဖြစ်မလာတော့အများကြီးစိတ်ပြတ်တယ်။စိတ်ပြတ်တယ်စိတ်တက်လည်းကြရတယ်ပေါ့။ကျွန်တော်2020ကိုအခုဒီစိတ်ထဲမှာမရှိသေးဘူး။ကျွန်တော်အများဆုံးမွတ်စလင်တွေရဲ့ဗဇက်ကတော့မဲမပေးကြဘူး။အကျွန်တော်တို့ကတော့လိုက်ပြီးတော့ဘသူဖြစ်ဖြစ်မဲပေးဖို့အတော့ပြန်ပြီးစော်အော်နေရတာပေါ့လေ
မွတ်စလင်တွေသာမကလူဦးရေ2,000,000ခွဲကျော်ရှိတဲ့မြန်မာနိုင်ငံကဟိန္ဒူဘာသာဝင်တွေဟာလည်းမှတ်ပုံနဲ့ကိစ္စမှာခွဲခြားဆက်ဆံတာခံရတယ်လို့ရန်ကုန်မြို့နယ်ကိုပတိကရှင်းပြပါတယ
်ဟာငါတို့လူမျိုးတွေမပေးဘူးပေါ့နော်ငါတို့ကဟိုအပယ်ခံရတယ်ကလာမောလို့လားအဲနိုင်ငံသားမဟုတ်ပေါ့နော်သွေးနော်အဲ့လိုမျိုးတွေအပြဒနာဖြစ်နေအောင်နော်ကျွန်တော်တယောက်တည်းလည်းမဟုတ်ပါဘူးကျွန်တော်တို့လူမျိုးစုတွေမှာအများဆုံးရှိတယ်လူများတွေလည်းမဲပေးစင်ကြတယ်ရွေးကောက်ပွဲလာရင်မဲပေးစင်ကြတယ်ဒါမှမဟုတ်လေမှန်ပေါ်နေမရှိတဲ့တော့ဘူးသူတို့မှာလူလုံးလုံးမေးတဲ့လူတွေပါမီဒီယာတွေပါမရှိဘူးလာမေးတဲ့လူတွေပါမရှိတဲ့တော့ကျွန်တော်တို့ကဘာလို့ဘယ်လိုပြောလို့ပြောမှာမသိ
မှန်ပေါ်နေတကူရဖို့10နှစ်လောက်စောင့်လိုက်ရတဲ့ရန်ကုန်မြို့ကဟိန္ဒူဘာသာဝင်ကားဆရာကိုထွန်းမင်းကတော့သူ့အိမ်မက်ဒီအကောင့်ထဲပို့ဖို့လမ်းပွင့်သွားပြီလို့ဆိုပါတယ်
အိမ်မက်ပေါ့နော်အိမ်မက်ကျွန်တော်အကောင့်တွေပေါ်ပါအခုကျွန်တော်ချက်ချင်းပဲပါ license ဖြေးလိုက်တယ် license ဖြေးတော့ကျွန်တော်အခုကားမောင်းလို့ရပြီပြီးနောက်တစ်ခုကကျွန်တော်ဘန်းစာအုပ်တွေပဲကျွန်တော်လုတ်လိုက်ပြီပြီးတော့ passport ကလုတ်လိုက်ပြီဟိုဒီ covid ဖြစ်နေတော့အချိန်မှာကျွန်တော်ဘာမှလုတ်လို့မရသေးအဲကျွန်တော်အဲ့ဒီအားလုံးငြိမ်းချမ်းသွားပြီဆိုရင်ကျွန်တော်လုတ်ဆရာရှိရကျွန်တော်သွားဆရာရှိရကျွန်တော်လုတ်ရှားတော့မှာဟုတ
် NLD အစိုးရလက်ထက်မှာလဲလူမျိုးရေးဘာသာရေးခွဲခြားမှုတွေဆက်ရှိနေစေပဲလို့ဆွဆွဲကြပါမိလာတော့မယ့်2020ရွေးကောက်ပွဲမှာမွတ်စလင်တွေဖြစ်တဲ့ဒေါ်ဝင်းမြမြလို့ကိုစီသူမောင်တို့လိုပုံကိုယ်တွေကိုလွတ်တော်ကိုယ်စားလှယ်လောင်းနေအဖြစ် NLD ပါတီကရွေးချယ်ထားပါတယ်ခင်ဗျာ
VOA American Fan ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီနေ့စနေကမှာတော့ကိုဗစ်ကပ်ဘေးအန္တရာယ်နဲ့ရောစစ်ဘေးထဲမှာတင်နေတဲ့ရခိုင်ပြည်နယ်မှာအင်တာနက်တွေကန့်သတ်ထားတဲ့အတွက်ဘလို့အကျိုးဆက်တွေရှိနိုင်တယ်လဲဆိုတော့ဆွေးနွေးဖို့အတွက်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရေးလှုပ်ရှားနေတဲ့အသံအဖွဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ကောက်ကိုဖိတ်ခေါ်ထားပါတယ်။ကိုဆောင်ကမင်္ဂလာပါခင်ဗျာ
။ဟုတ်မင်္ဂလာပါကို
။ဒီဒီဘက်ထဲမှာပဲရခိုင်ပြည်နယ်မှာအင်တာနက်ဝန်ဆောင်မှုတွေအပြည့်အဝပြန်ဖွင့်ပြီပါဆိုပြီးဒီကိုဆောင်ကောက်ရဲ့အသံအဖွဲ့ကနေတိုက်တွန်းလိုက်တာတွေ့ရပါတယ်။အထူးသဖြင့်ကတော့ဒီကိုဗစ်ကူးစက်မှုတွေတိုးလာနေတဲ့အချိန်မှာပြန်ဖွင့်ပေးဖို့လိုတယ်ဆိုပြီးတိုက်တွန်းထားတာကိုတွေ့ပါတယ်ဆိုတော့ကိုဆောင်ကားတို့အနေနဲ့လက်ရှိမှာအင်တာနက်ဝန်ဆောင်မှုတွေအပြည့်အဝမရပဲဖြစ်နေတဲ့ပုံမှာဘာလို့အဓိကစိုးရိမ်နေရလဲခင်ဗ
ျဒီနေ့ပဲကျွန်တော်တို့ဒီဟိုကိုဗစ် -19 နဲ့ပတ်သက်တဲ့တွေ့ရှိချက်တွေကိုသမ္မတဝန်ကြီးဌာနအထုတ်ပြန်လိုက်တဲ့နေရာမှာရောဂါပိုးတွေ့ရှိတဲ့သူအယောက်80ရှိလာတာတွေ့ရဆိုတော့အဲအယောက်80မှာဘယ်မြို့နယ်တွေရလဲလို့ကျွန်တော်တို့လိုက်ရှက်လိုက်တဲ့အခါမှာဒီနေ့အချိန်ထိဒီရခိုင်ပြည်နယ်မှာအင်တာနက်ပိတ်ထားတဲ့မြို့နယ်၈မြို့နယ်တွေက၆မြို့နယ်မှာပိုးတွေ့လူနာရှိနေပြီဖြစ်တယ်။ ဆိုတော့အဲ6မြို့နယ်ကဘာလဲဆိုတော့မြောက်ဦးမောင်တော်မြေပုံပြီးမြင်းပြကြောက်တော်ပူလီကြောင့်အဲ6မြို့နယ်တည်တည်မှာပိုးတွေလူနာရှိနေပြီအဲ့လိုပိုးတွေလူနာရှိနေတဲ့အချိန်တွေမျိုးမှာလူမှုဟာတရင်အချက်လက်ကိုအချိန်နဲ့တပြေးညီရရှိနေဖို့လိုအပ်တယ်အဲ့လိုမဟုတ်ရင်ဒီလိုကူးဆက်မှုတော့ဟာဒီလိုအယံမြန်တဲ့အပူရှိတဲ့အခြေအနေမျိုးမှာတစ်မျိုးလုံးမှတော့ပြန်ဟန်သွားနိုင်တယ်ဆိုတော့ဒီအပူကိုထိ ंछ ုံနိုင်မှုဆိုရင်ကျင်းနေတာကအစိုးရကအင်တာနက်ကို 4G ပြည့်ဝပြန်ပေးဖို့လိုအပ်တယ်ဒါကလူမှုမှရင်ခက်တွေ့တာမဟုတ်အစိုးရကလည်းဒီအပူကိုထိ ंछ ုံရေလှုပ်ဆောင်တဲ့ကိစ္စရက်ဒီမှာအင်တာနက်ကောင်းကောင်းမရတဲ့အတွက်ခက်တွေ့နေမယ်ဆိုတော့ကျွန်တော်တို့ဟိုခံမှန်းလို့ရပါတယ်အဲ့တော့ဒီအခြေအနေကိုဟိုစီစဉ်ကောင်းကအသုံးသက်ပြီးတော့အင်တာနက်ပြည့်ဝပြန်ပေးဖို့လိုအပ်တယ်အတူတူတော့လူလူရဲ့ကျန်းမာရေးပေါ်မှာကိုဆူရင်တာဖြစ်ပါတယ်ဆိုတော့ဟိုတစ်ဖက်မှာလည်းကျွန်တော်တို့ကပြည်ရင်းရှိရှိရဲ့အချိန်မျိုးကိုအိမ်ပေါ်မှာလက်နဲ့ကြည့်ကြနိုင်တယ်အဲ့လိုအချိန်မျိုးမှာတော့မှာပဲကိုကလည်းဒီပြန်နှံ့မှုကလည်းရှိနေနိုင်တဲ့အခါမှာအင်တာနက်တာရရဆိုရင်ကျွန်တော်တို့လူလူဟာသူတို့အခက်အခဲတွေကိုတင်ပြနိုင်မယ်အစိုးရဘက်ကနေထုတ်ပြန်တဲ့သတင်းချက်လက်တွေကိုအချိန်နဲ့တပြေးညီရနိုင်ပြီးတော့ပိုးနဲ့ပတ်သက်ပြီးတော့ဒီကျွန်တော်ရှောင်ရမယ်ကျင်းရမယ်အပိုင်းတွေကိုလူလူကပို့ပြီးနားလည်သွားပြီးတော့လူလူကျန်းမာရေးအတွက်ပို့ပြီးအရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
โอเคสรอินเทอร์เน็ตไม่ได้ด้วยโคลาหลาฤตะทินม้านี่เปลี่ยนแน่มาโอ้ซื้อในตันนี่แหละจ้าออกไปสรดิโลขึ้นในในอันนี้ยอบลาเมียชื่อนี่แหละกูสงกว่า
ถูกโหจิ้งดีตาบ่เราก็ดีอินเทอร์เน็ตไม่ชื่อในคามาเราก็โหอซูยะเว็บไซต์ดิวินญีฐานะเยดิจินญาเจ็ดดินักกว่าจ้ะรอดิตรุเย Facebook สาแม่นาฤมาโยสุเจ็ดดิโหลูดูอ่ะเฉิงนี่โหเรลลิ่งตะกูวินจิโลไม่เอาไม่จิโลไม่เอาสรโอเคကျွန်တော်တို့ဖုန်းနဲ့ဆက်မီးလို့ရလားဆိုတော့လေအဲ့လိုအခြေအနေမျိုးလည်းမရှိပြန်ဘူးအဲ့လိုအခြေမရှိတဲ့အခါကျတော့အစိုးရဟာဒီပြည်လူလူဟာကောလာဟာလာတစ်ခုပြန့်သွားပြီဆိုရင်ဒါဟာကောလာဟာလာလားဒါမှမဟုတ်တည်င်းအမှန်လားဆိုတာကိုဟိုပြန်ပြီးတော့ဒီဟို confirm မှုဒီအတည်ပြုဖို့အတွက် confirm လုပ်ဖို့အတည်ပြုဖို့အတွက်အခက်အခဲရှိပါတယ်တကယ်လို့ကကျွန်တော်တို့ကဒီ internet တာရရှိနေမယ်ဆိုရင်လူလူဟာဒီတည်င်းမှန်မှန်မှန်ကိုဆန္ဒပြောတဲ့အဲဒီ social media ကိုသုံးပြီးတော့လကောင် website ပြီကိုကြီးအဝင်ကြည့်ပြီးတော့လကောင်ဒီတက်ဆိုင်ရာဒီသနပြောတယ်တောင်းယူမှုတောင်းခံမှုအပြည့်အဝရှိတဲ့တည်င်းဌာနတွေမှာဒါမျိုးတင်ထားလားမတင်ထားလားအဲဒါမှမဟုတ်ရင်ဒီတည်င်းဌာနတစ်ခုရဲ့တင်လားအများကြီးကအကုန်လုံးကတင်ထားလားဆိုတာမျိုးဟိုဟိုလိုက်ပြီးတော့စစ်ဆေးပြီးတော့ဒါတီလားအတီဖြစ်လားဒါမှမဟုတ်ရင်သနတို့ဘောလာဟာလာဝဲလားဆိုတာကိုအတီပြုနိုင်လိမ့်မယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့တော့ကျင်းနေတာကောလာဟာလာဟာဟိုဘယ်အခြေအနေမျိုးမှမဆိုပြတ်နိုင်တဲ့အခုတို့ COVID-19 ကာလမှာလူတို့ကစိုးရိမ်မှုတွေမြင့်တက်ပြီးတော့အော်တခါလီမှာဒီလူရတက်ပို့ပြီးတော့ချက်ကားပြောဆိုတာတွေလည်းရှိနိုင်တယ်အဲ့လိုပဲဒီအဲ့တက်ဆိုတာကယူကောက်ပွဲကလည်းနီးလာတဲ့အခြေအနေမျိုးမှာနိုင်ငံရေးပါတီနဲ့ပတ်သက်တဲ့ဒီကောလာဟာလာတွေဒါမျိုးတွေနဲ့ပတ်သက်ပြီးတော့လူလူဟာဟိုအပြန်အလှန်စစ်ဆေးဖို့ဟိုအချိန်ကြီးပေးဖို့လို့အဲ့လိုအချိန်ကြီးပေးဖို့ဆိုရင်ဂျင်းဒီအင်တာနက်ရှိမှကိုရမယ်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့တခုရှိတာအင်တာနက်ကနေသတင်းချက်လက်တွေမရလို့ကောလာဟာလာနဲ့သတင်းမအန်ဒီကိုစိုးရိမ်ရတယ်ဆိုရင်လည်းဒီချိန်ထဲမှာပဲဒီအင်တာနက်နဲ့လူမှုကွန်ရက်တွေမှာလဲကောလာဟာလာနဲ့သတင်းအမှားတွေကပြန့်နှံ့လေးရှိရတာဆိုတော့အနေရောကင်းနိုင်မှာမှာခင်ဗျာ
ဟုတ်ကျင်းနေတာဗျာဒီသနာဒီအင်တာနက်ရှိရှိမရှိရှိသတင်းအမှားပြန့်နှံ့မှုကတော့ကျင်းနေရှိနေတဲ့တော့အဲ့တော့ဒါဒါပေမဲ့အဲ့သတင်းအမှားတွေဒါမှမဟုတ်သနာကောလာဟာလာတွေဒါဒီပေါ်မှာပြန်ပြီးတော့ရှင်းရှင်းပြီးတော့အတည်ပြုချက်ရယူဖို့သူတို့ရင်ဒီသနာပြောတဲ့ဒီရခိုင်ဘက်မှာဆိုရင်သနာလူမျိုးရေးကိစ္စအားတွေရှိမယ်နောက်တစ်ခုကကြတော့ဒီတိုက်ပွဲတွေရှိမယ်ဒါမျိုးနဲ့ပတ်သက်တဲ့သတင်းချက်လက်တွေဆိုရင်လူလူဟာအတည်ပြုချက်ရယူဖို့လိုတယ်ဥမာဒီနေ့ဟာအဲ့မှာတိုက်ပွဲဖြစ်မယ်လို့ပြောတယ်ဟိုဆိုတာပြောတယ်ဒီအစိုးရဘက်ကနေဖြစ်စစ်တပ်ဘက်ကဖြစ်ဖြစ်ဆက်တွေ့အကြောင်းကြားတာအဲ့ဒီဟာသတင်းကဟုတ်လားမဟုတ်လားဒါမှမဟုတ်ကျွန်တော်တို့ကကြွားနေတိန့်ဆောင်ပေးရမှာလားဒါမျိုးတွေကအစအဲ့ဒီအချက်လက်တွေကမှန်ကန်မြန်ဆန်နေဖို့လိုတယ်အဲ့ဒါမှမဟုတ်ပဲနဲ့ကောလာဟာလာရဒီကြားလိုက်တဲ့ပုံမှန်မူတည်ပြီးတော့ဟိုဘက်ပြေးပါအောင်ဒီဘက်ပြေးပါအောင်ဆိုရင်လူလူဟာပို့ပြီးတော့ကတိလင်းတာနိုင်မယ်လို့ကျွန်တော်တို့ကမြင်တယ်အဲ့တော့အင်တာနက်ရှိရခြင်းဟာတန်တရားတွေဘောလာဟာလာတွေကိုပြန်ပြီးတော့ချက်ချင်းနိုင်တယ်အဲအဲ့ဒီဟာတွေကိုပြန်ပြီးဖြည့်ဖြောက်လို့ရနိုင်တယ်မရှိတာကကြတော့ဟိုအမှန်လားအမှားလားဆိုတာကိုပြန်ချက်နိုင်တဲ့အခွင့်အလမ်းကိုလူလူပေးမထားဘူးလို့ကျွန်တော်မြင်ပါတယ်ဗျဟု
တ်ကဲ့အခုဆိုရင်ဒီယောဂကူးစက်မှုတွေတိုးလာနေမြကျမ်းမာရေးဝန်ကြီးဌာနကလည်းသတင်းတွေကိုတောက်လျှောက်ထုတ်ပြန်ပေးနေပါတယ်ဒီလိုသတင်းတွေကိုပဲဒီအစိုးရရဲ့ရုံမြင့်တရားတွေရေဒီယိုရေကနေလည်းပြန်ပြီးတော့ထုတ်လွှင့်ပေးနေရတယ်ရှိပါတယ်ဆိုတော့ဒီလိုအစိုးရရဲ့မီဒီယာတွေကသတင်းထုတ်ပြန်နေတာတွေနဲ့အင်တာနက်ကရတဲ့သတင်းတွေနဲ့ဘာတွေများကွာနေလို့လဲအင်တာနက်ဆက်သွယ်ရဖို့ဘာကြောင့်ပြောနေကြတာလဲကိုဆောင်က
ဆိုတော့အားလုံးတည့်တဲ့အတိုင်းပဲကျွန်တော်ရုံမြင့်တရားနဲ့ရေဒီယိုဆိုတာကဒီ traditional media အဖြစ်နဲ့ကြံခဲ့ပြီးကျွန်တော်တို့ကဒီဘက် digital ခေတ်မှာ digital media တွေကပဲဒီလူတွေတက်အားထားကြဖြစ်လာတယ် တရင်ချက်လက်လင်းမြန်စွာစီးစင်းနိုင်မှုနောက်တစ်ခါကျတော့အချိန်နဲ့တပြင်းကြီးတရင်ရရှိနိုင်မှုပြီးတော့နောက်တစ်ခါကျတော့လူတိုင်းဟာဆိုရှယ်မီဒီယာကိုတုံးပြီးတော့ကိုယ့်ရဲ့စိုးရိမ်မှုတွေဒါမှမဟုတ်ဒီလိုအချိန်မျိုးမှာကိုယ့်ရဲ့နှစ်နာမှုတွေကိုဖွင့်ဟပေါ်ထုတ်နိုင်မှုမှာဒီဒီဂျစ်တယ်မီဒီယာနဲ့အစွမ်းသာရေဒီယိုရုပ်တံရေဒီယိုရုပ်တံရုပ်မြင်သံကြားအောင်လဲဆိုအများကြီးကွာသွားတယ်ပေါ့နောက်ခုကဒီ COVID-19 နဲ့ပတ်သက်တဲ့တရင်တွေဆိုရင်ဟိုပြည့်ပြည့်စုံစုံအချိန်မီးပြန်ကြည့်လို့ရတာကဆိုရှယ်မီဒီယာမှာပဲရှိတယ်အဲအဲ့တော့ဒီအမြင်နဲ့လူတိုင်းကဒီအဲဟို TV ရှိမှာထိုင်မှုကလည်းမဖြစ်နိုင်ဘူးနောက်တစ်ခါကျတော့ဒီတကယ်ဒီဒုက္ခတွေစကမ်းတွေမှာ TV တွေရောရှိရလားပေါ့အဲ့လိုမျိုးတွေကလည်းကျွန်တော်တို့မှာစိုးရိမ်မှုတွေရှိရခြင်းနေတာကတော့အဲ့လိုရေဒီယိုတွေရုပ်မြင်သံကြားတွေခါလူလူတွေလုံလောက်တော့တရင်အချက်လက်ကိုပေးနိုင်လိမ့်မယ်လို့ကျွန်တော်တို့ကမမြင်ဘူးဒီလို COVID-19 ကိုအရေးကြီးတဲ့ information တွေလင်းလင်းမြန်မြန်စီးစင်းဖို့ဆိုရင်အဲ့ရေဒီယိုရုပ်မြင်သံကြားတော့လုံးဝအလုံးမဖြစ်တော့ပါဘူးတကယ်တကယ်ခင်မှာလူတိုင်းဟာအင်တာနက်အပြည့်အဝရရှိဖို့အချိန်နဲ့တပြေးညီအဲ့တရင်ချက်လက်ကြီးရရှိဖို့ပဲပို့ပြီးတော့အရေးကြီးတယ်ဒါမှသာလင်းတို့ရဲ့ဟိုဆန္ဒပြအတက်အဝင်စုစည်းလုံးကြုံမှုတို့ရဲ့ကျမ်းမာရေးဒါတွေအတွက်ကိုအထောက်ကူဖြစ်မယ်လို့ကျွန်တော်မြင်ပါတယ်ခင
်ဗျဟုတ်ကဲ့ရခိုင်နဲ့ချင်းပြည်နယ်ကမြို့နယ်တချို့မှာဒီအင်တာနက်တွေတစ်နှစ်လောက်လုံးဝပိတ်ထားတော့လည်းဟိုလူတွေဒုက္ခရောက်မဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်တာတွေထွက်ခဲ့ပါတယ်ဆိုတော့ဒီလိုလုံးဝပိတ်ထားတော့ဟောဒေသခံတွေအတွက်ထိခိုက်ဆုံးရှုံးမှုတွေထင်သာမြင်သာဘာတွေများတွေ့ခဲ့ရသေးလဲကိုဆောင်က
ဒီ2018အဲဒီဇင်ဘာနဲ့2019ဒီဇင်ဘာအထိဆိုရင်ဒီတိုက်ပွဲတွေကြောင့်ဒဏ်ရာရတဲ့လူ199ဦးရှိပြီးတော့တည်ဆုံးတဲ့လူအယောက်100ကျော်ရှိတယ်ပေါ့နော်100ဦးရှိတယ်ပေါ့ဆိုတော့2020 January ကနေ2020 May အထိအင်တာနက်ဖြတ်ထားတဲ့ကာလအတွင်းမှာဆိုရင်ဒဏ်ရာရတဲ့လူအယောက်360ကျော်ရှိပြီးတည်တဲ့လူကဒီအယောက်150ကျော်ရှိလာတာတွေ့ရအဲ့တော့ဖီလိုဂျန်နာကအင်တာနက်ဖြတ်ထားတဲ့အခြေအနေမျိုးမှာတိုက်ပွဲဟာပုံပြီးတော့ဖြစ်တာတွေ့ရတယ်တိုက်ပွဲကနေသွားတာမဟုတ်ဘဲနဲ့တိုက်ပွဲကပို့ပြီးတော့များလာတဲ့အင်တာနက်ဖြတ်ထားတဲ့ကာလမှာနောက်တစ်ခုကကြတော့အင်တာနက်ဖြတ်ထားတဲ့အခြေအနေမျိုးမှာကျွန်တော်တို့ကပြည်သူလူထုဟာတိုက်ပွဲကြမ်းမှာပိတ်မိတာပဲဖြစ်ဖြစ်ဒါမှမဟုတ်ဒဏ်ရာရတာပဲဖြစ်ဖြစ်ဒါမျိုးကိုလှိမ့်လင်းမြန်မြန်ကယ်ဆယ်ကုသနိုင်မှုဆိုရင်ဒီဆက်တွေကြီးကောင်းဖို့လိုရတယ်အဲ့လိုကောင်းဖို့ဆိုတော့ဖုန်းလိုင်းတွေမဟုတ်ဘဲနဲ့ဒီဆက်နာအင်တာနက်လိုင်းတွေနောက်တစ်ခုကကြတော့ဒီလိုတိကျတဲ့ဒဏ်ရာမှုတွေမဟုတ်ဘူးအခြားသောနှိမ့်နာမှုတွေဆိုရင်လူထုဟာသူတို့ရဲ့အခြေအနေကိုထုတ်ဖော်ပြောဆိုဖို့ဒါမှမဟုတ်ရင်အဲ့လိုဒီရခိုင်ဒေတာမှာဆိုရင်ကျွန်တော်တို့ကဒရင်မီဒီယာဝင်ရောက်တရင်ရယူခွင့်ကိုအကန့်အသတ်ရှိနေတာရှိတယ်။အဲ့တော့လူလူတွေကပဲသူတို့ကိုယ်တိုင်တရင်မီဒီယာလို့ဒီအချိန်ကိုသူတို့ကိုယ်တိုင်ဆိုရှယ်မီဒီယာကိုသုံးပြီးတော့ဟိုအခြားလူတွေတီအောင်နိုင်ငံတကာတီအောင်မီဒီယာတွေတီအောင်ပြောဆိုရအရာမျိုးတွေရှိတယ်။ဆိုတော့အင်တာနက်ပိတ်ထားတဲ့အတွက်လူလူတွေဆုံးမှုဟာပိုပြီးတော့များလာတယ်။ဒီကိန်းတန်ရမှုပိုများလာတယ်။နောက်တစ်ခုကထင်သာမြင်သာနဲ့ကိစ္စဆိုရင်ဥမာကျွန်တော်တို့ဒီပုံနေကျွန်းအင်္ဂါဒီကြောက်ဖြစ်ရွာမှာဆိုရင်ဒီဟိုဒီစစ်တပ်ကနေပြီးတော့ဒီဒေတာကန်ငါးဟိုဟာအေအေနဲ့ဆက်တယ်လေဆိုပြီးတော့စစ်တပ်ကဒီသူတို့ကိုဖမ်းဆီးပြီးတော့ရေရင်ပေါ်မှာရိုက်နှက်ခဲ့တဲ့ကိစ္စဆိုရင်ဒါလူတိရှင်ကြာပေါ်လာတဲ့ကိစ္စဖြစ်ပါတယ်ဒါပုံမှန်အဖြစ်ဆိုတော့ဒီလိုကိစ္စတွေဟာနှိမ့်ဆက်ခံရမှုနဲ့ပြီးသွားတယ်နှိမ့်ဆက်လို့တည်သွားရင်လည်းဒီတိုင်းအလောင်းပြန်ပို့လိုက်တယ်ဒါမှမဟုတ်ရင်အလောင်းကိုအစားဖြောက်လိုက်တယ်ဒါမျိုးနဲ့ပဲပြီးသွားတယ်ပေါ့ဒါမှမဟုတ်အဲ့ဒီကိစ္စမှာချင်းအဲ့ဒီမှာလူတစ်ယောက်ကဒီ video record လုပ်ထားပြီးတော့ဒီ internet ရတဲ့အခြေအနေတခုမှသူအဲ့ဒီဟာကိုတင်လိုက်တယ်ပေါ့နော်အဲ့ဒီဟာကပြန့်သွားတယ်ပေါ့ပြန့်သွားတဲ့အတွက်တမ်မရီလူခွင့်ချူပေါမှုတွေဟာပေါ်ပေါ်တင်တင်ပိုဖြစ်လာတယ်ပေါ့အဲ့တော့အဲ့လို internet ပိတ်ထားတဲ့အတွက်သူတို့ဟာလုတ်ချင်ရလုတ်ခွင့်ရတယ်အဲ့လိုအခြေအနေကိုလူတို့ကထုတ်ဖော်ပြောဆိုပြင်မရှိဘူးအဲ့ဒါတွေကိုသူတို့ကဟိုကွယ်ဝှက်ထားလို့ရတယ်ပေါ့အဲ့တော့ဒါမှမဟုတ်ကျွန်တော်စဉ်းစားချက်က internet ဖြတ်ထားတာဟာအများကြီးလူသူစီးပွားအတွက်ဆိုမဲ့လူခွင့်ချူပေါမှုတွေကိုမျက်ွယ်ပြုလို့ရအောင်လူခွင့်ရချိုးဖောက်မှုတွေကိုဘယ်သူမှပေါ်ထုတ်ချင်စီလို့မရအောင်ပြုလုပ်ထားတယ်လို့ပဲကျွန်တော်တို့တန်တရားဝင်ပါတယ်ဗျာ
။ဟုတ်ကဲ့အခုကအင်တာနက်တွေတော့ပြန်ဖွင့်ပေးလိုက်ပါပြီ။ဒါပေမဲ့အရင်လိုမြန်နှုံးမြင့်ဟို 4G မဟုတ်ဘဲနဲ့ 2G ပဲရတဲ့အတွက်အင်တာနက်ကသုံးမရတော့ပါ။ဆိုတော့ဒီလိုအင်တာနက်ဝန်ဆောင်မှုတွေအပြည့်မရတဲ့အတွက်ကိုဗစ်လိုကျန်းမာရေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ပေါ့လေ။အရေးကြီးတဲ့သတင်းချက်လက်တွေမရနိုင်လို့အဓိကဒုက္ခရောက်နိုင်တဲ့သူတွေကဘယ်လိုလူမျိုးတွေဖြစ်နိုင်မလဲကိုဆောင်က
အိုဘလူးချင်းနေမျိုးမှာပဲဖြစ်ဖြစ်ဒီလူလူကပဲဒုက္ခအများဆုံးရောက်တာပဲဆိုတော့ဒီဟိုစစ်တပ်နဲ့လက်နက်အတိုင်းအတာလက်နက်ကန်နေဖြစ်လေအများသောအားဖြင့်လူလူကပဲထွက်ပြေးရဒိန်းဆောင်ရဥပ္ပိအိမ်ပြေးလို့ကပေါ့ဆိုတော့ဒီလိုကိုဗစ်ကာလမှာလည်းအများသောအားဖြင့်ကူးချက်ခံရပြီးလူလူပြေးဒီပဲဖြစ်ပါတယ်ဆိုတော့ကြတော့ကျွန်တော်ဘက်ကနေပြီးတော့ဒီလူခွင့်ရရှိတော်အရာရောလွတ်လပ်တဲ့ဘောပြောဆိုခွင့်အရာကိုပြပြသားသားပြောနိုင်တာကအင်တာနက်ဖြတ်တောက်မှုကိုကျွန်တော်တို့ကဘလူးချင်းနေမျိုးမှာမလုပ်အောင်ဒီလိုမျိုး COVID-19 လို့ဒီကူးစက်မှုနှုံမြန်နဲ့ဒီလိုကပ်ရောဂါဖြစ်ပွားနေတဲ့အခြေအနေမျိုးမှာပိုလို့တောင်မလုပ်တင်နေတယ်။ဒါဟာလူလူကိုရက်ဆက်ရရတယ်။လူလူပေါ်မှာ အာဟိုသနာပြောတဲ့ဒီမငဲကွက်ဖင်းနဲ့လူလူကျိုးစီပွားကိုမျက်ွယ်ပြုတာကြားရလို့ကျွန်တော်တို့ကမြင်နေပြအဲ့တော့ဟောဒီဟိုသနာပြောတဲ့အထူးသဖြင့်တော့ဘလူးချင်းနေမျိုးမှာပြည့်ဒီအစိုးရဘက်ကတော့ဟိုပြောတာကလုံလုံကြီးအကြောင်းပြတယ်နောက်တစ်ခါကျတော့အမျိုးဒီသနာပြောတဲ့ဒီအများပြည်သူကျိုးစီပွားဆိုတဲ့အဲစကလုံးလှလှတွေတုံးနေပေါ့တကယ်တကယ်အချိန်ဒီမှာကျတော့မြေပြင်မှာဒီအင်တာနက်ပိတ်ထားလို့အင်တာနက်ဖြတ်ထားလို့မြန်လုံးချော့ထားလို့ဆိုပြီးတော့လူလူရဲ့အကျိုးကြီးကပိုကောင်းလာတယ်ဆိုတာမျိုးတော့တခုမှမတွေ့ရအောင်လူလူအကျိုးကြီးကပိုပြီးရှုပ်ရုပ်လာတယ်လူခွင့်ချိုးပေါက်ခံရမှုတွေပိုများလာတယ်အဲသနာပြောတဲ့ဒီသနာဟိုဒီကိုဗစ်ကာလမှာသူလူကြောင်းမတက်ရဘူးဒါမှမဟုတ်အပြင်တင်တန်းတွေတက်လို့မရဘူးလူတိုင်းဟာအခြားနေရာဒေသမှာအင်တာနက်ရတယ်ဆိုရင်ကျွန်တော်တို့အွန်လိုင်းကနေပြီးပညာသင်ယူနေကြတယ်ဒါမဲ့အင်တာနက်ပိတ်ထားတဲ့ဒေသကလူတွေကြတော့အဲ့လိုမျိုးဒီပညာသင်ယူခွင့်အွန်လိုင်းကနေပြီးတော့ပညာသင်ယူခွင့်ဒါတွေလည်းဟိုဆုံးရှုံးနေနောက်တစ်ခါကျတော့တချို့တွေဆိုရင်ဒီအမျိုးသမီးတွေဟာဟိုအိမ်တွင်းမှာအကြမ်းဖက်မှုတွေကြုံရတယ်အဲ့လိုအိမ်တွင်းအကြမ်းဖက်မှုတွေကြုံရတဲ့အခါမှာသူတို့ရဲ့အခြေအနေတွေကိုထုတ်ဖော်ပြောဆိုဖို့အကူအညီနှံတောင်းမှုအင်တာနက်တွေရရှိဖို့လိုပြန်တယ်ဆိုတော့အဲ့အဲ့မျိုးတွေဟာဒီလိုစစ်ပွဲအဖြစ်တဲ့နေရာဒေသတွေမှာလည်းအများကြီးရှိတာကိုကျွန်တော်တို့ကတွေ့ရတယ်ဆိုတော့အဲ့အရာတွေအတွက်ကိုဟိုအစိုးရဘက်ကထည့်သွင်းမစင်စားခဲ့ဘူးလို့ကျွန်တော်တို့ကမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါများအခုလိုချိန်ပေးပြီးဆွေးနွေးခဲ့တဲ့အတန်းအဖွဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ကနဲ့နားဆင်ကြည့်ရှုရပြည့်တဲ့အားလုံးကိုလည်းကျေးဇူးတင်ပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ
မင်္ဂလာပါဦးစီသူအောင်မင်းရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ2020အလွန်ငြိမ်းချမ်းရေးလုပ်ငန်းစဉ်အဆင်ပြေနိုင်ပါမလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်လက်ရှိဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာနောက်ဆုံးလို့ပြောရမယ့်27ရာစုပင်လုံးပြည်တော်စုညီညာရေးညီလာခံကိုဩဂုတ်လ27ရက်နေ့ကအောင်မြင်မြင်ကျင်းပပြီးဆုံးခဲ့ပါပြီညီညာရေးကိုဦးဆောင်သူဖြစ်တဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကဒီညီလာခံကျင်းပနိုင်မှုအလွတ်သဘောတွေ့ဆုံမှုတွေဆွေးနွေးမှုညှိနှိုင်းမှုတွေကျင်းပများစွာလို့နောက်ဆုံးစုံမတ်တစ်ခုကိုရောက်ရှိဘုံသဘောထားတူညီဆိုတော့မှတရားဝင်အစည်းအဝေးတွေကိုပြန်ပြီးခြေဦးလှည့်ရတာဖြစ်တယ်။ဒါကြောင့်ကြီးမားတဲ့အောင်မြင်မှုရရှိစေတယ်လို့ဆိုပါတယ်။ဒါအပြင်ဒေါ်ဆန်းစုကြည်ကညီလာခံအဖွဲ့မိတ်ခွန်းမှာသူ့အနေနဲ့ငြိမ်းချမ်းရေးလုပ်တာဟာလက်နက်အင်အားကိုပဲယုံကြည်တဲ့နိုင်ငံရေးဓလိဆိုးကိုဖြတ်တောက်ပစ်ဖို့အထိရည်ရထားတယ်လို့ပြောဆိုခဲ့ပါတယ်။နိုင်ငံရေးကဲခတ်သူတချို့ကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆင်ဆက်ပြတ်သွားတာမျိုးမဖြစ်ရလျောင်း2020နောက်ပိုင်းလုပ်ငန်းစဉ်တွေဆက်လုပ်နိုင်အောင်သဘောတူခဲ့ကြတာကလွဲပြီးတိတ်ပြီးတိုးတက်မှုမရခဲ့ဘူးလို့သုံးသပ်ကြပါတယ်။ဒါတွေမကညီလာခံအဖွဲ့နေမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ရဲ့ပြင်းထန်တဲ့မှတ်ချက်စကားတွေကြောင့်နောက်ပိုင်းအကောင့်ထဲပေါ်ရမယ့်ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်စိုးရိမ်သူတွေကလည်းစိုးရိမ်ကြပါတယ်။2020အလွန်ညဉ့်ညဉ့်လုပ်ငန်းစဉ်အလားအလာကိစ္စလေ့လာတင်ပြသွားပါမယ်
။27ရာစုပင်လုံညီလာခံမတိုင်ခင်ကတည်းကညဉ့်ညဉ့်လုပ်ငန်းစဉ်နဲ့ပတ်သက်ပြီးတက်မတော်နဲ့အစိုးရအဖွဲ့တစ်ဖက်နဲ့တစ်ဖက်အပြစ်တင်ပြောဆိုတာတွေရှိခဲ့ပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ရုရှားနိုင်ငံခီးစဉ်အတွင်းရုရှားမီဒီယာတချို့နဲ့တွေ့ဆုံချိန်မှာညဉ့်ညဉ့်လုပ်ငန်းစဉ်နဲ့ပတ်သက်ပြီးအစိုးရဘက်ကအပြစ်တင်တဲ့သဘောပြောဆိုခဲ့တာတွေ့ရပါတယ်။သူကအစိုးရအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းကောင်းကောင်းမွန်မွန်ဆောင်ရွက်နိုင်အောင်တစ်ဖက်တည်းအပြစ်ခတ်ရက်စဲတာမျိုးအကြိမ်ကြိမ်လှုပ်ပေးခဲ့တဲ့အကြောင်းအဲ့ဒီလိုလှုပ်ပေးခဲ့ပေမယ့်အစိုးရဘက်ကတော့အောင်မြင်အောင်အကောင့်ထဲမပေါ်နိုင်ခဲ့ဘူးလို့ဆိုပါတယ်။သူပြောတာအတိအကျကငြိမ်းချမ်းရေးကိစ္စတွေကိုဥဆောင်ဆောင်ရွက်နေတဲ့အမျိုးသားပြည်လဲတင့်မြဲရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC အနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအင်တိုက်အားတိုက်ဆောင်ရွက်နိုင်ဖို့ဒီကတိုက်ခိုက်မှုတွေရှိနေလို့ငြိမ်းချမ်းရေးလုပ်ငန်းစဉ်လုပ်ရတာနှောင့်နှေးနေတယ်မဖြစ်ရအောင်ဆောင်ရွက်ပေးခဲ့ပါတယ် NRPC အနေနဲ့ဒါကိုအကောင့်ထဲမပေါ်နိုင်ခဲ့ဘူးလို့ဆိုရမှာဖြစ်ပါတယ်လိုအပ်လို့ရှိရင်တက်ကညှိနှိုင်းရေးအဖွဲ့ဖွဲ့စည်းပေးခဲ့တာကိုလည်းထိထိရောက်ရောက်မတုံးနိုင်ခဲ့ပါဘူးဒီအချိန်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတချို့ကအင်အားတိုးချဲ့တာတွေ၊နယ်မြေတိုးချဲ့တာတွေ၊ပြည်သူလူထုအပေါ်မှာဝင်တော့ဝင်ပိုးဖြစ်စေမဲ့လုပ်ရက်တွေလုပ်နေတာကိုစိတ်မကောင်းပွေတွေ့ရတယ်လို့ဝေဖန်ခဲ့ပါတယ
်ဒီလိုဝေဖန်ပြောဆိုတာနဲ့ပတ်သက်ပြီးသတင်းတော်တချို့ကနိုင်ငံတော်အတိုင်ပင်ခံရုပ်ညွှန်ကြားမှုချုပ်ဦးစော်ထေးကိုမေးတဲ့အခါသူကလက်မခံပယ်ချပါတယ်ဦးစော်ထေးကအရင်တတိယကျင်း27ရာစုပင်လုံးငြိမ်းချမ်းရေးညီလာခံကလေးကတခုတည်းသောတပ်မတော်ကိစ္စပြည်တော်စုကနေခွဲမထွက်ရဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတစ်ဆုံမှုတွေကြုံခဲ့ရကြောင်းနောက်ပိုင်းအစိုးရတပ်မတော်ခေါင်းဆောင်တွေနဲ့လက်နက်ကိုင်တိုင်းသားခေါင်းဆောင်တွေတွေ့ဆုံကြတဲ့10+10ထိပ်သီးအစည်းအဝေးအပြီးအခြေအနေပိုဆိုးသွားကြောင်း NCA လက်မှတ်ထိုးထားတဲ့ KNU အဖွဲ့ကတရားဝင်ညီညာရေးဆွေးနွေးပွဲဒီမှာပါဝင်တာကနေရပ်ဆိုင်းခဲ့ကြောင်းအလားတူ RCSS SSA ရှမ်းတပ်ဖွဲ့ကလည်းပစ်ခတ်တိုက်ခိုက်မှုဆိုင်ရာစောင့်ကြည့်တဲ့ GMC အစည်းအဝေးတွေကိုမတက်ဘဲနေခဲ့ကြောင်းအစိုးရညီညာရေးကောင်ထယ်ဖော်သူတွေဟာအဲ့ဒီအခြေအနေတွေကိုခက်ခက်ခဲခဲကြော်လွှားခဲ့ရကြောင်းအလွတ်တဘောဆွေးနွေးပွဲတွေအချိန်ချိန်လုံးယုံကြည်မှုပြန်တည်ဆောက်ပြီးနောက်မှတရားဝင်စည်းဝေးပွဲတွေပြန်ကျင်းပနိုင်အောင်ကြိုးစားခဲ့ရကြောင်းဒါကြောင့်ဒီပြဿနာတွေရဲ့အရင်းကဘယ်သူဖြစ်မယ်ဆိုတာမှန်းကြည့်နိုင်အောင်ပြောဆိုခဲ့ပါတယ်။သူဆိုလိုတာကတော့ငင်းကြေးလုပ်ငန်းစဉ်တွေဟာ10 plus 10ထိပ်သီးဆွေးရမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြောဆိုခဲ့တဲ့ပြည်တော်စုမှခွဲမထွက်ရဆိုတာနဲ့တခုတည်းသောတပ်မတော်ဆိုင်ရာသဘောထားတင်းမာတဲ့မိခွန်းကနေအစပြုပြီးရပ်တန့်သွားခဲ့တာကိုရည်ညွှန်းတာပါ
။ဒီလိုတုံ့ပြန်မှုကိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလက်မခံပြန်ပါဘူး။ငင်းကြေးရင်းနဲ့ပတ်သက်တဲ့လူတွေစုံတဲ့ပွဲမှာသူ့ရဲ့မိခွန်းကနေတဆင့်ခကြမ်းကြမ်းလေးတုံ့ပြန်လိုက်ပါတယ်သူကနိုင်ငံရေးပါတီတချို့နဲ့လက်နက်ကိုင်အဖွဲ့တချို့ဟာပြည်ရင်းလက်နက်ကိုင်ပဋိပက္ခဟာတက်မတော်ကြောင်းပဲဖြစ်ရတဲ့အောင်တမိုင်းကိုလှုပ်ကြံဖန်တီးနေကြကြောင်းတချို့ကလည်းလက်နက်ကိုင်ပဋိပက္ခတွေဟာတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားမှာဖြစ်နေတာဖြစ်ပြီးအစိုးရနဲ့မဆိုင်အစိုးရကဒိုင်းတပွဲကြားကနေဆောင်ရွက်ပေးရမယ်ဆိုတဲ့အယူအဆနဲ့ပြောဆိုနေကြတဲ့အကြောင်းဒီလိုပြောဆိုတာကိုသူ့အနေနဲ့လက်မခံကြောင်းသူတို့တက်မတော်ဟာနိုင်ငံတော်နဲ့အစိုးရကိုအကာအကွယ်ပေးနေတာသာဖြစ်ကြောင်းတက်မတော်အပေါ်လှုပ်ကြံဆွဆွဲမှုတွေဟာ1950ကျော်ခုနှစ်တွေ့စီကဗမာပြည်ကွန်မြူနစ်ပါတီဘကပကလှုပ်ကြံဖန်တီးဆွဆွဲခဲ့တာနဲ့အတူတူဖြစ်ကြောင်းအဲ့ဒီအချိန်ဘကပတွေကနီးပရိရဲ့အရာပြည်ရင်းငင်းချမ်းရေးဆိုပြီးကြွေးကြော်နေပေမဲ့လက်တွေမှာတော့ပြည်ရင်းစစ်ဖြစ်ရတာဟာအဲ့ဒီအချိန်ကအာဏာရဖဆပလအစိုးရကြောင့်ဖြစ်ရတာဆိုပြီးလှုံ့ဆော်ဖန်တီးကြကြောင်းဒါကြောင့်အဲ့လိုလှုပ်ကြံဖန်တီးကြသူတွေကိုသူကစိတ်ကောင်းချိတ်ပြီးခွေသားရောင်းဖို့မကြိုးစားခြင်းပါနဲ့ဆိုပြီးအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုတတိပေးပြောဆိုခဲ့ပါတယ်။ဒီလိုအခြေအနေဒီလိုသဘောထားတွေကိုကြည့်ရင်2020နောက်ပိုင်းမှာလည်းငြိမ်းချမ်းရေးလုပ်ငန်းစဉ်ပြန်ဆနိုင်တည်တိုင်းလက်တွေ့ကြတဲ့တိုးတက်မှုတွေရလာလိမ့်မယ်လို့ညွှန်မှန်းဖို့ခက်ခဲနေပါဦးမယ်။ NLD အစိုးရလက်ထက်2016ကနေ2020အထိငြိမ်းချမ်းရေးလုပ်ငန်းစဉ်တစ်ခုလုံးကိုပြန်ပြီးခြုံငုံသုံးသပ်ကြည့်ရင်လက်တွေ့ကျထိရောက်တဲ့တိုးတက်မှုရလာတယ်လို့ပြောဖို့အတော်ခက်ပါတယ
်။ SCA လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့ဆွေးနွေးပွဲတွေကနေတဆင့်နိုင်ငံရေးနည်းအရအဖြေရှာတဲ့စီမှာလုပ်ငန်းစဉ်တစ်ခုလုံးပြတ်သွားတဲ့အထိချိုးရွာမသွားခဲ့ပေမဲ့လက်တွေ့ကြတဲ့တိုးတက်မှုလို့ယူဆရမယ့်သဘောတူညီချက်မျိုးသိမတွေ့ရပါဘူး။အလားတူတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်အေးအေးကိုကန့်တောင်းပလောင်တပ်ဖွဲ့တွေနဲ့လည်းအပြစ်ခတ်ရစေရေးမလုပ်နိုင်ခဲ့ပါဘူး။ပြစ်ခတ်တိုက်ခိုက်မှုမရှိပေမဲ့ SCA လက်မှတ်မထိုးသေးတဲ့ဝမိုင်လာSSBB SSA ရှမ်းတပ်ဖွဲ့ KIA ကချင်တပ်ဖွဲ့ KND လက်နက်ကိုင်တပ်ဖွဲ့တွေကိုလည်းတရားဝင်ညီညာရေးဆွေးနွေးပွဲတွေထဲရောက်လာအောင်မစည်းရုံးနိုင်ခဲ့ပါဘူး။ဒါကြောင့်ဖြစ်ပေါ်ခဲ့တဲ့အခြေအနေတွေအားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်2020အလွန်မှာဒေါ်ဆန်းစုကြည်မျှော်မှန်းထားတဲ့နိုင်ငံရေးဓလိဇိုးကိုဖျက်တော့ပစ်ဖို့မဖြစ်နိုင်သေးသလိုညီညာရေးလုပ်ငန်းစဉ်ကလည်းဆက်ပြီးခက်ခဲကြမ်းတမ်းနေဦးမယ်လို့ယူဆရကြောက်ပါ။
ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးစာတွေတော်ရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါတော့မယ်။နောက်ပိုင်းမှာတော့တော်ရရှင်နဲ့ချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါရင်ဒီကနေ့တော့မြန်မာနိုင်ငံမှာတကြောပြန်ဖြစ်ပွားပြီးတော့ကူးစက်မှုတွေမြင့်မားလာနေတဲ့ဒီ COVID ရောဂါကူးစက်မှုနဲ့ပတ်သက်ပြီးရေးလာကြတဲ့သောရရှင်ရဲ့စာရီနောက်ပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့မှတ်ချက်ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုကျွန်မဖော်ပြပြန်ကြားပေးသွားခြင်းပါ යි ပထမဦးဆုံးတော့မောင်မောင်ချင်းဆိုတဲ့သောရရှင်နှုတ်ဆက်လာတဲ့နှုတ်ခွန်းဆက်စကားတွေပြောပြခြင်းပါ යි သူကမနက်ခင်းလေးမှာကြက်တည်ရှိလာပါ යි မမှန်ကန်ကန်သတင်းတွေကိုအချိန်နဲ့တပြေးညီအမြဲတမ်းကြားနေရလို့ VOA ကိုအထူးကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့ VOA ကလည်းအားပေးနာရှင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်အခုဆက်ပြီးတော့ဒီမှာဒီမြန်မာနိုင်ငံမှာတကြောပြန်ကူးစက်ဖြစ်ပွားတဲ့ဒီ COVID ရောဂါနဲ့ပတ်သက်ပြီးတော့သွားရှင်နေရေးလာတဲ့အစားတွေကိုဖော်ပြပေးသွားချင်တာပါအားလုံးလည်းသိထားကြပြီးသားဖြစ်တဲ့အတိုင်းစစ်တွေမျိုးအပါအဝင်ရခိုင်ပြည်နယ်ဒေသတွေမှာဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဒီနေ့တခြားတိတိတသာတိုးတက်လာနေတာကြောင့်ရခိုင်ပြည်နယ်တွေမှာကနိုင်ငံတော်
စိုးရိမ်မှုတွေလည်းတိုးလာနေတာတွေ့ရပါတယ်။ဒါကြောင့်မလို့လေဒီကိစ္စနဲ့ပတ်သက်ပြီးတော့သရရှင်ကြီးရေးလာကြတာပါ။ပထမအဦးဆုံးကျမတို့ဒီလုံခဲ့တဲ့ရက်ပိုင်းအတွင်းမှာဒီရခိုင်ပြည်နယ်မှာကူးစက်မှုတွေစတင်ပြီးတော့တော်ွားလာပြီဆိုတဲ့တင်ကြကြချင်းရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးချင်ပါတယ်။အဲဒီတော့ကအစပိုင်းဖြစ်ပါရဲ့နော်။ဒီသောရရှင်ကရခိုင်ပြည်နယ်ကြောက်တော်နယ်ကသောရရှင်ပါ
။မင်္ဂလာပါ။ကျွန်တော်ကရခိုင်ပြည်နယ်ကြောက်တော်နယ်ကဖြစ်ပါတယ်။အခုစစ်တွေမှာကိုဗစ်လူနာအသစ်တွေထပ်တွေ့ပြီးဇီယာဝင်ကအစတယောက်ပြီးတယောက်ထပ်တိုးနေလို့မြို့ကတော့လော့ခ်ဒေါင်းချထားရတဲ့အခြေအနေရောက်နေပါပြီ။ကျွန်တော်တို့ကြောက်တော်မှာလည်းဘယ်နေ့ဘယ်အချိန်ရောဂါမတွေ့ဘူးလို့အတိအကျပြောလို့မရပါဘူး။ဘာဖြစ်လို့လဲဆိုတော့စစ်တွေမှာယောဂလက္ခဏာမပြခင်ကတည်းကစစ်တွေနဲ့ကြောက်တော့အသွာအလာအဝင်ထွက်နေ့စဉ်မပြတ်ရှိနေလို့ပါပဲ။အဲဒါကြောင့်ပြည်သူတွေလည်းအရန်ကြောက်နေကြပါတယ်။အဲဒီလိုကြောက်နေကြလို့လည်းအခုကျွန်တော်တို့စီမှာတစ်မျိုးနဲ့တစ်မျိုးတရွာနဲ့တရွာအသွာအလာပိတ်ထားပြီး home stay ကန့်သတ်ထားပါတယ်။ကျွန်တော်တို့စီမှာ internet line 2G ပဲဖွင့်ပေးထားလို့ဘာသတင်းမှမတက်ခဲအဝိုင်းပဲလဲနေပါတယ်။အခုစားပို့တာတော့ line ကောင်းအောင်နားရည်အနည်းငယ်စောင့်ပြီးပို့ရတာပါ။ဒါကြောင့် COVID-19 information ကိုနိုင်မိနစ်မပြတ်သိရဖို့အတွက်ကျွန်တော်တို့လို 2G ပဲဖွင့်ပေးထားတဲ့မြို့တွေကို internet line တွေပြန်ဖွင့်ပေးဖို့သက်ဆိုင်ရာအစိုးရတည်စီဖို့တောင်းဆိုပါရစေ။ဒီအကြောင်းအရာကိုသက်ဆိုင်ရာအစိုးရအဖွဲ့အစည်းတွေတည်စီဖို့ message အစီအစဉ်ကမဟုတ်ပဲသတင်းနဲ့ထည့်ပေးစေချင်ပါတယ်။အားလုံးကိုအထူးပဲမေတ္တာရက်ခံပါရစေ။ VOA ဌာနကလူတွေအားလုံးကိုကျန်းမာလို့စိတ်ချမ်းသာကြပါစေ။
သူတို့ဒေသမှာလည်းဘရော့ကူးဆက်မလဲဆိုပြီးတော့ပထမဦးဆုံးဒီစစ်တွေမှာစတင်ကူးဆက်ပြန်သွားတော့ဒီသောရရှင်စိုးရိမ်ပြီးရေးလာတာဖြစ်ပါလေ။ VOA ဌာနကလူတွေအားလုံးကိုကျန်းမာစိတ်ချမ်းသာပါစေလို့ဆုတောင်းပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်။ဒီသောရရှင်ကရခိုင်ဒေသမှာတရင်တွေရဖို့အတွက်ဒီအင်တာနက်ဆက်သွယ်ရေးကအထူးလိုအပ်ပါတယ်လို့ပြောလာလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ VOA ကနေပြီးတော့ဆွေးနွေးတင်ဆက်ထားတဲ့ရုပ်မြင်သံကြားကလည်းထုတ်လွှင့်ပေးတာဖြစ်ပါလေ။ကျမတို့နောက်ပြီးတော့ဒီကနေ့တင်းငွေတွေနေမှာပဲရုပ်မြင်သံကြားကထုတ်လွှင့်ပေးသွားတဲ့တွေ့ဆုံမိမြန်ငန်းကိုကျမတို့ရေဒီယိုကနေပြီးလဲထက်ဆက်ဖော်ပြပေးတာဖြစ်ပါတယ်။အကြောင်းကတော့ဒီကိုဗစ်ကပ်ဘေးစစ်ဘေးတင်နေတဲ့ရခိုင်ပြည်နယ်မှာအင်တာနက်ကိုဆက်လက်ကန့်သတ်ပိတ်ထားခြင်းဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုမျိုးအကြက်တဲကာလအင်တာနက်လွတ်လပ်ခွင့်ရှိဖို့အတွက်ဘလောက်အရေးကြီးလဲဆိုတာကိုဆွေးနွေးထားတာဖြစ်ပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နှုတ်ရှားတဲ့အတန်းဖွဲ့ကအမှုဆောင်ဒါရိုက်တာမောင်ဆောင်ခါနဲ့ကိုအောင်လွင်ဦးအွန်လိုင်းကနေပြီးဆက်သွယ်မေးမြန်းထားတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီအစီအစဉ်ကိုနားဆင်ပြီးတော့သူရဲ့ကိုပိုင်ထင်မြင်ချက်တွေကိုပြန်ပြီးရေးလာကြတဲ့သောရရှင်ရဲ့ဒီမှတ်ချက်တွေကိုဖော်ပြပေးသွားခြင်းပါတယ်။ကိုစစ်ဆိုတဲ့သောရရှင်ကတော့
အစိုးရမှတောင်းရင်အပြည့်အဝရှိတယ်။အခုလိုချိန်မှာသကလုံးလှလှတွေတုံးပြီးတော့မလှည့်ပတ်နေတော့အင်တာနက်လိုင်းပိတ်ထားမျက်နှုံးလျှော့ထားလို့ပြည်သူတွေကောင်းကျိုးခံစားအသက်အိုးရင်စီးစိတ်လုံးလုံးလဲလို့ပြောဆိုတာဒုနိုင်ငံမှာပဲကြားဖူးရဲ့ theory ဖြစ်ပါတယ်။အရန်ကြီးကိုရက်ဆက်ပြီးတော့လူသားမဆန်ကြတာပါ။ဒါလားပြည်သူအစိုးရစစ်တပ်ရဲ့ကျူးလွန်တဲ့ရာဇဝင်မှုတွေကိုကာပါပီးနေတဲ့အစိုးရပဲဖြစ်ပါတယ
်။ဒါကတော့ရခိုင်ပြည်နယ်ကအင်တာနက်ဆက်သွယ်မှုတွေကိုဒီပိတ်ထားလို့စိတ်ဆိုးဒေါသထွက်နေတဲ့သောရရှင်ကိုစစ်ရဲ့ဒီသူရဲ့ဟိုထင်မြင်စားချက်ကိုဖော်ပြပေးတာပါအဲ့မှာအလွမ်းကြောင့်ရင်ခုန်တယ်ဆိုတော့ဒီ Facebook account ပိုင်ရှင်ကလည်းအခုလိုလာရေးပါတယ်သူကဟုတ်ပါတယ်အခုလိုကျမ်းမာရင်းနဲ့ပတ်သက်လို့ internet ကိုအစိုးရကပြန်ဖွင့်ပေးသင့်ပါတယ်တဲ့ဒါသူရဲ့ဒီအစိုးရက internet ကိုဒီလိုအခြေအနေမျိုးမှာအထူးပြန်ဖွင့်ပေးသင့်တယ်ဆိုပြီးဒီသောရရှင်ရေးလာတာပါနောက်ထပ်သောရရှင်ကတော့ဒီလိုမျိုး internet ပိတ်ထားတာပေါ့မှာအစိုးရကပြန်ဖွင့်မယ်လို့သိမတင်ဆောင်သူရဲ့အမြင်ကိုရေးလာပါတယ်ဆိုင်းမောင်ဆိုတဲ့ရှင်မသူကစစ်ပြီးမှပြန်ရမယ်စကေးမြင်နေတဲ့စစ်မင်းမငိမ့်တရွေတော့ညော်အဲ့လိုဖြစ်မယ်စစ်ပွဲတွေပြီးသင့်ပြီတစ်ဖက်သက်အပြည့်ရက်ဖို့သွားပြောနေရင်တော့အယူပဲတဲ့နှစ်ဖက်စလုံးရက်မှအပြည့်မှန်ရပါမယ်ဆိုပြီးတော့သူကဒီမြန်မာနိုင်ငံကဒီရခိုင်ဒေသကစီကေးပြည်ဖက်ကြီးပြီးတော့မှပဲဒီအင်တာနက်လိုင်းတွေပြန်ရနိုင်မယ်ဆိုပြီးတော့မှန်းကျင်နဲ့ပြောထားတာဖြစ်ပါတယ်မမောင်ဆိုရဲ Facebook account ပိုင်ရှင်ကတော့ဖုံးမတုံးတဲ့ဒေါ်ရဲကပြည်သူတွေဒုက္ခတဲ့စခန်းကပြည်သူတွေလူများရဲ့ရက်ွယ်စင်ကြေဘုံတွေစီကိုထိဒီကိုဗစ်အကြောင်းနောက်ပြီးတော့ကိုဗစ်ပညာပေးလက်ကမ်းစာဆောင်တွေပို့နိုင်ရင်ပိုကောင်းမယ်တဲ့ရောဂါအကြောင်းကာကွယ်နေနေထိုင်နေသတင်းပို့စနစ်စသဖြင့်ပါဝင်သင့်ပါတယ်လို့ပြောသွားပါတယ်သူကဒီလိုအစိုးဆုံးအချိန်ကြီးဒီအင်တာနက်ပိတ်ထားပေမဲ့လည်းဘလို့တစ်ဖက်တစ်လမ်းကနေပြီးတော့ဒီပြည်သူတွေကိုကျန်းမာရေးအသိပညာပေးမှုတွေလုပ်နိုင်လဲဆိုတာပြောသွားတာဖြစ်ပါတယ်ဒီကိုအောင်လုံးနဲ့တွေ့ဆုံမေးမြန်းခဲ့မှာလည်းဒီဖြေကြားတဲ့မောင်ဆောင်ခါကဒီလိုအခြေအနေမှာလူတို့ကဒီအင်တာနက်ကိုပဲအဓိကအားကိုးနေရတာဖြစ်တဲ့အတွက်ကြောင့်မို့အင်တာနက်ကနေပြီးတော့လူတို့စီကိုတယ်လီဖုန်းတွေကတဆင်ဒီကျန်းမာရေးအချက်လက်တွေကိုပို့ပြီးလှင်လင်းမြန်မြန်နဲ့လွယ်လွယ်ကူကူရရှိနိုင်တဲ့အတွက်ကြောင့်မို့အင်တာနက်ကဒီလိုအကျက်တဲ့အချိန်မျိုးမှာရခိုင်ပြည်နယ်အတွက်အထူးအရေးကြီးပါတယ်လို့ဖြေကြားသွားတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲပြောလာရင်နောက်ထပ်သောရရှင်ထံမြန်ကတော့ကိုဗစ်ကိုအသိပညာပေးလှုံ့ဆော်ပေးနေတဲ့အဖွဲ့တွေတဲ့ လူတွေပေါ်စနေကြတဲ့အတွက်မြန်မြန်လှုံ့ဆော်ပေးပါအခုညဒီတောင်းပါတယ်ကိုတယောက်တည်းကောင်းနေလို့မရပါဘူးဆိုပြီးတော့တိုက်တွန်းသွားပါတယ်ဒါကတော့ရခိုင်ဒေသကိုဒီအင်တာနက်ဒီမြန်မာ့အင်တာနက်ဆက်သွယ်ရေးစနစ်ကိုပိတ်ထားစေဖြစ်တဲ့အတွက်ကြောင့်မလို့လူတွေဝေဖန်နေကြတာဖြစ်ပါတယ်ဒါမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အခုပြောသွားရတဲ့သူတွေနဲ့သဘောထားမတူဘဲနဲ့ရေးလာတဲ့သောရရှင်တယောက
Radio FI Lanuga, Nessalidae, a chain at Bini, Shubini, the Covid Drinigu, Jacani Madija Ue, and at the Suaga, Covid Galadrin, Jacani Mangapu, Topanjina, Yaka Bien, Yoga Gusamu Miamare, Kandima, Gagui, Gudai, Pianet Tudong Yiri, a third and Lonia Jema, Mount Song Karuale, Dujibe Yalu de Gigi, Fuji Mia Yalu Garo, Kamaru Jacama, EE, Lesue, Internet Domio Pote, Boni, Polema, the Jenime, Kamaru AEU Pioiba. Fuji Lujin Lucien, good down in the good lavalu.
Hogeva, Tarazi, Turans, the Facebook campaign, and me, Shurangani, Piola Raba. Titoras and Piola Lucien, or Ego Piola, Fuji Lujin, Solo, Yakai Pitri, or Tisago, Natan, Bigan, Nero, say Sujama, Lutamatemari, Valu, Lesuino. A group in the Yakai Pinegati, Lurimia, Lutumia, Kanzani, Yareke, Sapiro. Dikobe yoga kusetaga, Yakai Lenekai, AA, Dipetana, the Kurem Hopa, no, Yakai. Pidu Alum Pioyano, Yakai Pidu in Macarena, Dimamanang and the Kulong of Piana needed, Dimamatanang alone as sign a Pietanam separation. Dame Dima to Piot Harepono, D. Ku, Twiso Mimianga Pizari, Mount San Hale, Piot Havari, a cook him on our radio, Interneca, a diga, the way young lady, the way who Internet out a similar view of Piot Havari, to pack out Giro to Pura Hoparation, Palo Lesuino, Radio Natalmes, Radio Pambo, Dreddy, Gua Ema, Shiama Pipari, and abroad, Lumia Dazazole, Rembele Achene, Lua Sambri, Natalama Pipari. Now we are sawing the age out, and then the Epian Trebu, Dwala, and the Jared to regard to the pin. မနက်ငယ်မှာနေပညာပြောင်းလဲလာတဲ့အချိန်ကစပြီးတော့လက်ကင်ဖုန်းတွေကနေပြီးတော့အင်တာနက်ကိုအလွယ်တကူဒီ မြန်မာနိုင်ငံမှာဒီကိုဗစ်ရောဂါကပြည်ရင်းကူးစက်မှုဖြစ်နေရောက်ရှိလာပြီးတော့ပြည်ရင်းကူးစက်မှုဆိုတာကတော့နိုင်ငံခြားကနေတက်လာတဲ့လူတွေစီကပါလာတာမျိုးမဟုတ်ဘဲနဲ့ဒီလူပေါင်းအတိုင်းဝိုင်းကြားဟိုသွားဒီသွားလုံနေတဲ့နေထိုင်နေရက်ွက်ထဲမှာနေထိုင်နေတဲ့သူတွေအချင်းချင်းကူးစက်ပြန့်နှံ့မှုကိုခေါ်တာဖြစ်ပါတယ်
community spread ပေါ့နော်ဒီပြည်ရင်းကူးစက်မှုဖြစ်ကိုရောက်ရှိလာတဲ့ကိုဗစ်ရောဂါအရင်ကဆိုရင်တော့မြန်မာနိုင်ငံကဒီနိုင်ငံခြားပြည်နေစီမှာပဲရှာဖွေတွေ့ရှိတာဖြစ်ပါတယ် ဒီလိုမျိုးပြည်ရင်းကူးစက်မှုဖြစ်ကိုရလာတဲ့ကိုဗစ်ဗိုင်းရပ်စ်ကအရင်တစ်ခေါက်နဲ့မျိုးရိုးဗီဇာကွဲပြားခြားနားမှုတွေရှိနေပြီးတော့ကူးစက်မှုလွယ်ကူလို့လူမှုအနေနဲ့ပိုပြီးတော့သတိပြုဖို့လိုတယ်ဆိုပြီးတော့ကျန်းမာရေးကျန်းကျင်သူတွေကတော့အကြံပြုပါတယ်ရှင်သရရှင်ရဲ့ပေးစာတွေမှတ်ချက်တွေကိုတော့ဒီတစ်ပတ်ဒီမနက်ရက်ချင်ပါတယ် ဖြစ်ရ90ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပို့မယ်ဆိုရင် ဒရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုဆက်ပြီးတော့ဒေတာလာတဲ့ဒရရှင်တောင်းဆိုလာတဲ့တခြင်းလေးနဲ့ဒရရှင်နေကိုဖျော်ဖြေပေးကြပါတယ်နော်ဒရရှင်တယောက်ကသူနာမည်တော့ရေးမထားပါဘူး UN ကမဲ့ရီမွန်အတွက်ခေမောက်တိုးတည်ဆူထားတဲ့လွမ်းဆိုတဲ့တခြင်းလေးနဲ့လက်ဆောင်ပါကြပါတယ်တဲ့ဟုတ်ကဲ့ဒီတော့ဒီတစ်ပတ်ဒီ UN က
ခင်မောင်တို့တည်ဆိုတဲ့လွမ်းဆိုတဲ့တခြင်းကိုသရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးရှင
်။လွမ်းရင်းနဲ့လိုက်လို့တိတ်ကိုလွမ်းလွမ်းရင်းနဲ့ရှိရဲ့ဒီဇာလာရိယာဒီရဲ့ကျွေး
ဆိုထားတဲ့လွမ်းဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြဖို့လာတဲ့ VOE မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOE မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့တိုက်ရိုက်နားဆင်နိုင်တာပါကျမတို့လွှတ်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေဒီလိုတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ကျမတို့ရဲ့ Internet စာမျက်နှာမှာရော Facebook မှာရောပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ website လိပ်စာက bambis.voenews.com ဖြစ်ပါတယ် VOE ကိုလည်းစာရေးကြပါအောင်ရှင်တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
ခုဆက်ပြီးကမ္ဘာတစ်လွှာကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဂျပန်နိုင်ငံမှာအထဲကိုထွင်းဖောက်မြင်နိုင်တဲ့အဆင့်မြင့်နည်းပညာသုံးမှန်လုံအင်တာတွေကိုအများပြည်သူအသုံးပြုဖို့အတွက်စမ်းသပ်နေပါတယ်။ဂျပန်နိုင်ငံကဇင်ဖုံကြီးတစ်ပါးဟာဗုဒ္ဓဘာသာကျမ်းစာရွတ်တာကိုခေတ်သစ် B-box ပုံစံဖန်တီးရွတ်ဆိုနေပါတယ်။ဒီလိုကမ္ဘာတစ်လွှာကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချန်နဲ့မက်ခင်ဖြူတွေးတို့ကတင်ဆက်ထားပါတယ
်။ဂျပန်နိုင်ငံမှာအထဲကိုဖောက်ထွင်းနေနိုင်တဲ့အဆင့်မြင့်နည်းပညာသုံးဖလော်အင်တာတွေကိုအများပြည်သူအသုံးပြုနိုင်ဖို့အတွက်စမ်းသပ်နေပါတယ်။အတွာလာများတဲ့ပန်းချံနေရာတွေမှာတိစောက်မှာဖြစ်ပြီးတော့မှန်နဲ့စောက်ထားတဲ့အတွက်လေးပဲလေးလံကအထဲကိုမြင်နိုင်ပါတယ်။ဒါပေမဲ့အသုံးပြုတဲ့သူကအထဲကိုဝင်သွားပြီးတကားကိုလော့ချလိုက်မယ်ဆိုရင်တော့ဒီမှန်တွေဟာအလိုအလျောက်အချီကနေအနောက်ဖြစ်ကိုပြောင်းသွားမှာပါ။တကားတော့ခတ်ထားသူကြီးကတော့ဒီမှန်တွေရဲကနေအထဲကိုမြင်နိုင်မှာမဟုတ်ပါဘူး။ဒီအများပြည်သူသုံးအင်တာတွေကိုအခုလောလောဆယ်တိုကျိုမြို့ရှိဘူးရရက်ကွက်ကပန်းချံတစ်ခုမှတက်ဆင်ထားပြီးပို့ပြီးတော့တန်ဆင်စီဖို့နဲ့ဘေးကင်းလုံခြုံစီဖို့အတွက်ရည်ရွယ်တည်ဆောက်ထားတာပါ။ Nippon Foundation ကဥဆောင်ဖန်တီးတာဖြစ်ပြီးတော့နောက်ထပ်နေရာ18နေရာမှာလည်းအခုလိုပဲတန်ရှင်ဘေးကင်းနဲ့အများပြည်သူသုံးအင်တာတွေကိုဆက်ပြီးတော့စောက်သွားဖို့ရှိနေပါတယ်ရှင်။
ဂျပန်နိုင်ငံကဂီတအနုပညာရှင်တယောက်လည်းဖြစ်တဲ့ ဇင်ဖုံကြီးတစ်ပါးဟာဗုဒ္ဓဘာသာကျမ်းစာရွတ်ဖတ်တာကိုခေတ်သစ် B-box ပုံစံနဲ့ဖန်တီးရွတ်ဆိုနေပါတယ်။အသက်38နှစ်အရွယ်ယူကဆုအာကာဆကာဟာဇင်ဗုဒ္ဓဘာသာဖုံကြီးအဖြစ်လဲတင်ကြားလေ့ကျင့်ခဲ့သူတစ်ယောက်ဖြစ်ပြီးတော့သူ့ရဲ့ B-box တရားတွေရွတ်ဆိုတဲ့ဗီဒီယိုဟာ YouTube မှာပေါက်သွားခဲ့တာပါ။ကိုရိုနာကပ်ရောဂါကာလအစပိုင်းတုန်းကဂျပန်နိုင်ငံမှာအရေးပေါ်အခြေအနေကြီးညာခဲ့ရတဲ့အချိန်ကစပြီးအာဆာကာရဲ့ဖုံကြီးအလုပ်ရောဂီတအနုပညာရှင်အလုပ်ကိုရပ်တန့်ခဲ့ရပါတယ်ဗုဒ္ဓရဲ့တင်ကြားမှုတွေကိုဂျပန်နိုင်ငံကလူတွေသာမကတကဘာလုံးကလူတွေစီပါရောက်ရှိဖို့အတွက်သူ့ရဲ့ကိုယ်ပိုင်နည်းနဲ့စူးစမ်းနေတာလို့အာကာဆာကာကပြောပါတယ်ခင်ဗျာ
ဂျပန်နိုင်ငံထိုကျိုမြို့မှာပဲကိုရိုနာကပ်ရောဂါကာလအတွင်းအခေါင်းတလာတဲ့ဝင်ပြီးတရေအချောက်ခံနေကြတဲ့သူတွေအတွက်ကုမ္ပဏီတစ်ခုကဖန်တီးပေးထားပါတယ်ကိုဝါကာရာဆက်တိုင်းတရေချောက်သူများကုမ္ပဏီကစီစဉ်တာဖြစ်ပြီးတော့အရှိ6ပေခွဲရှိတဲ့မှန်လုံအကောင့်ထဲမှာဝင်အိပ်ပြီးအပြင်ကတရေချောက်တာကိုခံရမှာပါအကောင့်တလားထဲမှာဝင်နေတော့တရေပုံမြင်တွေကိုနားဆင်ရမှာဖြစ်တယ်လို့အထဲမှာလက်အတူနဲ့အတူခံရတာမျိုးအပြင်ရေနဲ့ဖြန်းခံရတာမျိုးတွေလည်းပါပါတယ်ပြီးခဲ့တဲ့အပတ်တုန်းကလည်းသူတို့အဖွဲ့ကပဲကားနဲ့လာကြတဲ့သူတွေကိုစုံပြီးဖုတ်ကောင်တွေ6လက်နဲ့ပုံစံမျိုးစီစဉ်ဖန်တီးခဲ့ပါသေးတယ်အခုလိုခေါင်းတလားထဲမှာတရေချောက်ခင်ကျင်ကြတဲ့သူတွေအတွက်ကတော့ဂျပန်ယန်ငွေ800အမေရိကန်ဒေါ်လာနဲ့ဆိုရင်8ဒေါ်လာနီးပါးကျတဲ့မှာဖြစ်ပြီးပြီးခဲ့တဲ့အပတ်တုန်းက2ရက်အထွန်းမှာလက်မှတ်တွေအကုန်ရောင်းထွက်ခဲ့ပါတယ်ရှင
်အိန္ဒိယနိုင်ငံကက်ရှမီးယားဒေသကအင်တာနက်မရတဲ့စာသင်ကျောင်းတွေမှာကျောင်းသားတွေဟာအပြင်ဘက်မြက်ခင်းပြင်မှာစာသင်နေကြပါတယ်ပြီးခဲ့တဲ့5လတာကာလအတွင်းကျောင်းပိတ်ထားခဲ့တဲ့ကာလတွေအတွက်ပါသင်ခန်းစာတွေကိုပြန်လိုက်တင်နေကြရတာပါကလေးတွေတယောက်နဲ့တယောက်ခက်ခွန်ခွာရှိစေဖို့မြေပြင်ပေါ်မှာ4000ကွက်လေးတွေဆွဲထားပြီးစာသင်ပေးနေကြတာပါအိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကိုထိန်းချုပ်ဖို့အတွက်ကျောင်းတွေကိုပိတ်ထားပြီးအွန်လိုင်းကနေပညာသင်ကြားရေးကိုလှုံ့ဆော်နေတာပါဒါပေမဲ့အင်တာနက်နဲ့ကွန်ပျူတာလိုလျှက်စစ်ပစ္စည်းတွေမတက်နိုင်တဲ့ဆင်းရဲတဲ့မိသားစုတွေအတွက်ကတော့အွန်လိုင်းပညာသင်ကြားရေးကမဖြစ်နိုင်ပါဘူးအိန္ဒိယနိုင်ငံကဂျမ္မူးနဲ့ကက်ရှမီးယားဒေသဟာဝေးလံခေါင်းတည်ပြီးအင်တာနက်လည်းမရတဲ့အတွက်ကလေးတွေဟာအခုလိုစာသင်ခန်းအပြင်မှာပဲစာသင်ကြရတာပါမနစ်ကလည်းဒီဒေတာနှစ်ခုကိုနှစ်ချမ်းပိုင်းပြီးဗဟိုအစိုးရကဓာတ်ရိုက်အုပ်ချုပ်ခဲ့တဲ့အပြင်အထူးအခွင့်အရေးတွေကိုလည်းရုပ်သိမ်းလိုက်တဲ့အတွက်ကလေးတွေပညာသင်ကြားရေးရပ်တန့်ခဲ့ရပူပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါအိန္ဒိယနိုင်ငံမှာတနင်္ဂနွေနေ့ကကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူ8900နီးပါးဖြစ်သွားပြီးဒါဟာကမ္ဘာမှာဒီကပ်ရောဂါဆက်ဖြစ်ချိန်ကစပြီးတရက်အတွင်းအကူးစက်ခံရသူအများဆုံးဆန်ချိန်တင်သွားပါတယ်။တရက်ကိုအကူးစက်ခံရသူ8000ခွဲကျော်ဖြစ်နေတာအခုဆို4ရက်ဇက်တိုက်ရှိပါပြီ။လူဦးရေ 1.4 ဘီလီယံရှိတဲ့အိန္ဒိယနိုင်ငံဟာကမ္ဘာမှာဒီရောဂါကူးစက်မှုတတိယအများဆုံးဖြစ်ပြီးအကူးဆက်ခံသူစုစုပေါင်း3000ခွဲကျော်ရှိပြီးတည်ဆုံးရသူက6000ခွဲနေပါရှိနေပါတယ်။ American ပြည်ထောင်စု Oregon ပြည်နယ် Portland မြို့မှာ Black Lives Matter ဆန္ဒပြသူတွေနဲ့သမ္မတ Donald Trump ကိုထောက်ခံသူတွေကြားအရေးကြီးဖြစ်ပွားရာကနေစနေနေ့ညပိုင်းမှာအမျိုးသားတအူးတနက်မှန်တည်ဆုံးခဲ့ရပါတယ်။ Portland ရဲချုပ်ကတော့အခုလိုအကြမ်းဖက်မှုဟာလုံးဝလက်ခံနိုင်စရာမရှိကြောင်းနဲ့ဒီကိစ္စအတွက်တာဝန်ရှိသူကိုဖမ်းမိဖို့အတွက်စ조사နေတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာမနေ့ကညအထိထုတ်ပြန်ချက်အရကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူနောက်ထပ်26ဦးရှိပြီးအခုဆိုအကူးစက်ခံရသူကစုစုပေါင်း985ယောက်ရှိနေပါပြီ။အဲ့ဒီထက်က21ဦးကရခိုင်ပြည်နယ်ကဖြစ်ပြီးနောက်5ဦးကရန်ကုန်တိုင်းကပါ။လာမယ့်ရွေးကောက်ပွဲအတွက်ကိုစလဲအမည်စင်းထွက်လာချိန်မှာရခိုင်ပြည်နယ်လွှတ်တော်မှတူကတော့ရွေးကောက်ပွဲပိတ်ပင်ခံရပါတယ်။ကျောက်ဖြူမြို့နယ်အမှတ်ဦးဖိုးဆန်ရဲ့သားတန်ကြက်ကားတက်ကဘုံမူအောင်မြင်ဆိုးအနေနဲ့လွန်ခဲ့တဲ့နှစ်နှစ်ကအေးရခိုင်လက်နက်ကင်ဖွဲ့တဲ့ကူးပြောင်းသွားတဲ့အတွက်လက်ရှိသူ့ရဲ့မဲဆန္ဒနယ်မြေအမှတ်နှစ်မှာဝင်းပြီးပြိုင်ဖို့အတွက်ပယ်ဖျက်ခံလိုက်ရတယ်လို့ရခိုင်မျိုးသားပါတီ ANP ပြောခွင့်ရကပြောပါတယ်။တနင်္လာနေ့မနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရသက်ပါ
This program has come to you from the Voice of America, Washington.